Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOE American တန်မြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဩဂုတ်လ29ရက်တင်လာနေမနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်စမိုးဝေပါခင်ဗျာ။အခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ။
မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနေ့ခင်းသတင်းတွေကိုမတ်ခွာညွန်နဲ့အတူကြီးညာပေးမှာပါစီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီရဲ့လေကြောင်းတက်ခဲမှုကနေအနည်းဆုံးအရက်သား35ယောက်သေဆုံးခဲ့ရပါတယ်တူရကီမှာတေရန်စီရင်မှုကိုပြန်ပြီးအသက်သွင်းဖို့အတွက်တူရကီသမ္မတအာတူဝမ်ကကြိုးစားနေပါတယ်အိန္ဒိယကို၄ရက်ကြာခီးသွားရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်ဟာဒီကနေ့မှာအိန္ဒိယသမ္မတနဲ့ရောဝန်ကြီးချုပ်နဲ့ပါတွေ့ဆုံဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါဦးဆောင်မိုးလေ
းဟုတ်ကဲ့ကောင်းပါပြီခင်ဗျာဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့
နောက်ဆုံးအစီအစဉ်လေးတော့ကျွန်တော်တို့ဒီတော့ပစ္စာမဲသေးဘူးကြာမိုင်းလာကတစ်ဆင့်ပိုးတာလည်းမဟုတ်ဘူ
းရခိုင်တပ်မတော်ကဘုံမူကြီးကျော်ဟန်ဖြစ်ပါတယ်27ရာစုပင်လုံကြီးလာကန်တယောက်ဖို့အတွက်သဘောတူညီမှုမရသေးဘဲဖြစ်နေတဲ့လက်နက်ကင်မဟာမိတ်အဖွဲ့၃ဘွဲ့နဲ့ပတ်သက်ပြီးတော့အလားအလာနောက်ဆုံးအခြေအနေတွေကိုစူးစီးတင်ပြထားတဲ့သတင်းတော်မှာကြားရမှာပါဒါ့အပြင်မြန်မာရေးရာဆွေးနွေးကန်မြန်မာပြည်ကပေးစာကဏ္ဍနဲ့ဒရင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်တာမျိုးသက်နဲ့မတ်ခွာညူတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
တူရကီရဲ့လေကြောင်းတိုက်ခိုက်မှုကလည်းအနည်းဆုံးအရက်သား35ယောက်သေဆုံးခဲ့ရတယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲတနင်္ဂနွေနေ့မှာတူရကီကပံ့ပိုးပေးနေတဲ့ဆီးရီးယားသဘုံတွေဟာဆီးရီးယားမြောက်ပိုင်းကကတ်စ်တွေဥဆောင်တဲ့တပ်ဖွဲ့တွေတင်ထားတဲ့အနည်းဆုံးရွာလေးရွာအပြင်မြို့တစ်မြို့ကိုပါထိန်းချုပ်နိုင်ခဲ့ပါတယ်ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကတော့Jeff L. Kosa ရွာကလေးမှာတိုက်ပွဲကြောင့်တေဆုံးသူ20ရှိနေတယ်လို့ပြောပါတယ်။ Cuts တွေထောက်ပံ့ပေးနေတဲ့ Syria Democratic SDF တပ်တွေနဲ့မဟာမိတ်ဖြစ်တဲ့ပြည်သူစစ်တွေထိန်းချုပ်ထားတဲ့ဒေသမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒဏ်ရာရသူက50ရှိပါတယ်။လေကြောင်းတိုက်ခတ်မှုကြောင့် El Amara မြို့မှာအရက်သား15ဦးတေဆုံးခဲ့ရတယ်လို့20လဲဒဏ်ရာရခဲ့တယ်လို့ Syria လူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။တနင်္ဂနွေနေ့မှာပဲ Syria မြောက်ပိုင်းမှာသူတို့ရဲ့လေကြောင်းတိုက်ခတ်မှုကြောင့် Cuts စစ်သွေးကြွ25ယောက်တေဆုံးခဲ့ရတယ်လို့တူရကီစစ်တပ်ကပြောကြားခဲ့ပြီးအရက်သားတွေပါတေဆုံးမှုရှိတယ်ဆိုတာကိုတော့ညင်းဆိုပါတယ်။တူရကီအစိုးရသတင်းဌာန Anadolu ကတော့တေဆုံးခဲ့တဲ့ Cuts စစ်သွေးကြွတွေဟာတူရကီခြေဆိုင် PKK Cuts အလုသမာပါတီနဲ့ PYD Syria Democratic Party ဒီကအကြမ်းဖက်အဖွဲ့ဝင်တွေဖြစ်တယ်လို့ပြောကြခဲ့ပါတယ်
။တူရကီသမ္မတရစ်ဆက်တေယပ်အာဒိုဝန်ကတေဒန်စီရင်ချက်ပြန်ပြီးအသက်ဝင်လာရေးလူများစုတူရကီရဲ့စန္ဒကိုပြေဝစေမယ်လို့ပြောကြရင်းတေဒန်စီရင်မှုကိုထောက်ခံကြောင်းထက်လောင်းပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတူရကီအရှေ့တောင်ပိုင်းကဂါဇီယန်တက်မြို့မှာခတ်လူမျိုးမင်္ဂလာဆောင်တစ်ခုတိုက်ခိုက်ခံရမှုမှာသေဆုံးခဲ့တဲ့လူ54ယောက်အတွက်ဝမ်းနည်းပူဆွေးကြောင်းပြသဖို့သမ္မတကဂါဇီယန်မြို့ကိုသွားခဲ့ပါတယ်။တနင်္ဂနွေနေ့ကအဲ့ဒီလူထုစုဝေးပွဲအတွင်းသမ္မတအာဒိုဝန်ကရာပေါင်းများစွာသောလူတွေကိုပြောကြားခဲ့ပြီးသူ့ရဲ့အမှတ်ချက်စကားတွေဟာတူရကီလွှတ်တော်အမတ်တွေကိုလည်းတိုက်ရိုက်ရည်ညွှန်းခဲ့တာလည်းဖြစ်ပါတယ်ခမည်းတော်တောင်းဆိုချက်ကိုကျွန်တော်နောက်တစ်ချိန်ဆောင်ရွက်နေပါပြီလွှတ်တော်ကလည်းဒီကိစ္စကိုချင့်ချိန်ဆုံးဖြတ်ပေးပါလိမ့်မယ်သူတို့ရဲ့ဆုံးဖြတ်ချက်ကိုကျွန်တော်ကအတည်ပြုပေးမှာပါလို့တေရန်စီရင်တဲ့ဥပဒေနဲ့ပတ်သက်လို့သူကပြောခဲ့တာပါပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့ကမအောင်မြင်တဲ့စစ်အာဏာသိမ်းမှုဖြစ်ပြီးကလေးကအာဏာသိမ်းမှုမှာပါဝင်သူလို့တန်တရားရှိသူအများပြားကိုတုတ်တင်ရေးကြိုးပမ်းမှုဖြစ်နေဒီသမ္မတအာဒိုဝန်ကတေဒန်စီရင်ချက်ပြန်လည်အသက်ဝင်လာဖို့တောင်းဆိုနေခဲ့တာဖြစ်ပါတယ
်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြားနျူကလ িয়ার ဆိုင်ရာတမိုင်းဝင်သဘောတူညီချက်ရဖို့လှုပ်ဆောင်ခဲ့သူတွေကအီရန်အဖွဲ့ဝင်တူကိုအီရန်ဆိုရကဖမ်းဆီးခဲ့ပါတယ်။နျူကလ িয়ার ဆိုင်ရာအဖွဲ့တဲ့ဖောက်ထွင်းဝင်ရောက်ခဲ့တဲ့ဒရှိုကိုရဲ့အနှဲငယ်ဖမ်းဆီးထားရကနေအာမခန်နဲ့ပြန်ပြီးလွှတ်ပေးခဲ့တယ်လို့အီရန်တရားရေးဆိုင်ရာပြောခွင့်ရဂိုလမ်ဟိုဆိုင်မိုဆန်နီအေဂျီရဲ့ပြောကြားချက်ကိုကိုးကားပြီးအီရန်ဆိုရသတင်းဌာနကတနင်္လာနေ့မှာဖော်ပြတာပါ။ပအဝင်ညှိနှိုင်းခဲ့သူဟာဘသူဘဲဝါဆိုတာထုတ်မပြောပေမဲ့သူ့ကိုခုထိစုံစမ်းစစ်ဆေးနေဆဲပဲလို့ပြောပါတယ်။ပြီးခဲ့တဲ့နှစ်ထဲအီရန်ကသူ့ရဲ့နျူကလ িয়ার စီစဉ်တွေရပ်ဆိုင်ပေးပြီးအပြန်အလှန်နဲ့အီရန်ပေါ်ချမှတ်တဲ့နိုင်ငံတကာစီးပွားရေးတံခတ်မှုအများစုကိုဖြေလျှော့ပေးဖို့အတွက်သဘောတူညီမှုရခဲ့တာပါအခုလိုသဘောတူညီချက်ဟာအမေရိကန်ပေါ်မှာလိုင်းရုံးမှုတစ်ခုလိုရှုမြင်တဲ့အီရန်ကသဘောထားတင်မှသူအများပြားကဒါကိုကန့်ကွက်ပါတယ်အီရန်ရရှိရေးဟာအီရန်နဲ့ကနေဒါနဲ့နိုင်ငံမှာနိုင်ငံသားဖြစ်ခံယူထားသူအက်ဘရောရာဆူဒိုရီအက်ဖာဟာနီကိုဖမ်းဆီးခဲ့တယ်လို့သဘောထားတင်မှတဲ့သတင်းဖွဲ့စည်းတွေကဗိုလ်တပ်ဖူးနေမှာရေးကြပါတယ်သူဟာအီရန်ပေါ်မှာချမှတ်ထားတဲ့တံခတ်မှုတွေဖယ်ရှားရတဲ့ညှိနှိုင်းခဲ့တဲ့အဖွဲ့တွေကအဖွဲ့ဝင်တယောက်ဖြစ်ပြီးပြီးခဲ့တဲ့နှစ်နျူကလ িয়ার သဘောတူညီချက်ရဖို့လှုပ်ဆောင်ခဲ့တဲ့အီရန်ဘက်ကအဓိကညှိနှိုင်းရေးမှုတွေကတယောက်ပါ ဗော်ဒူးနေထွက်လာတဲ့ဒီတရင်မှန်ကန်ကြောင်းပြောခွင့်ရအကိုကိုကားပြီးအီရန်အစိုးရတရင်ကဖော်ပြတယ်လို့သူ့ကိုအာမခံနဲ့ပြန်လွှတ်ပေးလိုက်တာဖြစ်တယ်လို့အခုထိဆွဲချက်မတင်သေးဘူးလို့ဆိုပါတယ်။အက်စဖာဟာနီကိုစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်ပြီးအခုထိရှင်းရှင်းလင်းလင်းမသိရသေးပေမဲ့ပြီးခဲ့တဲ့နှစ်ခုလိုနျူကလ িয়ার သဘောတူညီမှုရချင်အပ်စပြီးနှစ်နိုင်ငံသားခံယူထားသူတွေကိုအီရန်လုံခြုံရေးတွေကပို့ပြီးမကြမကြပြစ်မှတ်ထားနေတာပါ။
Republican သမ္မတလောင်ဒေါ်နယ်ထရမ့်ဟာ African American လို့ခေါ်တဲ့လူမဲ့ American တွေရဲ့ထောက်ခံမှုရရေးအကြိမ်ကြိမ်မဲဆွယ်စည်းရုံးနေခဲ့ပေမဲ့သူမဲဆွယ်တဲ့နေရာတွေဟာလူပြူမဲဆန္ဒရှင်တွေအများစုရှိတဲ့မှားယွင်းတဲ့နေရာတွေဖြစ်နေပါတယ်။ပြီးခဲ့တဲ့စနေနေ့ကနိုင်ငံရဲ့အနောက်အလယ်ပိုင်းဒေသမှာရှိတဲ့ Iowa ပြည်နယ်ထဲမှာမဲဆွယ်စည်းရုံးချိန်အတွင်းလူမဲ့မဲဆန္ဒရှင်တွေသူ့ကိုထောက်ခံကြဖို့ထပ်မံမဲဆွယ်ခဲ့တာမှာInner City လို့ခေါ်တဲ့မြို့ကြီးတွေရဲ့မြို့လယ်ကောင်ကစိတ်မချမ်းမြေ့ဖွယ်ရအခြေအနေတွေဟာဆယ်စုနှစ်ပေါင်းများစွာချမှတ်ခဲ့တဲ့ Democrat တွေရဲ့ policy ကြောင့်ဖြစ်တယ်လို့အပြစ်ဖို့သွားပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူခဲ့တဲ့လူထုစစ်တမ်းတွေအရ American မဲဆန္ဒရှင်တွေအကြားအရေးအတွက်အလင်းမြန်ကြီးထွားလာနေတဲ့မဲဆန္ဒရှင်တွေဖြစ်တဲ့လူမဲနဲ့ Hispanic မဲဆန္ဒရှင်တွေကကလင်တန်ကိုအပြတ်သက်ထောက်ခံနေကြောင်းဖော်ပြထားပါတယ်။လူပြူမဲဆန္ဒရှင်တွေကြားမှာတော့ Trump ကကလင်တန်ထက်အနည်းငယ်အသာစီးရနေတယ်လို့ဆိုပါတယ်။
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အိန္ဒိယနိုင်ငံသမ္မတပရနပ်မူခါဂျီရဲ့ဖိတ်ကြားချက်နဲ့အိန္ဒိယနိုင်ငံကိုရောက်နေတဲ့နိုင်ငံတော်သမ္မတဦးထင်ကျော်ဟာဒီကနေ့တနင်္လာနေ့မှာအိန္ဒိယသမ္မတနဲ့ရောအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ပါတွေ့ဆုံမှုရှိပါတယ်။ဒါကမျိုးတာဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရအသစ်တက်လာခဲ့ပြီးတဲ့နောက်ပထမဆုံးချင်းဖြစ်တဲ့နိုင်ငံခေါင်းဆောင်တူအိန္ဒိယနိုင်ငံကိုတွေ့ရောက်တာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံနိုင်ငံခြားရေးဝန်ကြီးဒေါက်ဆန်ဆူဂျီကလည်းမကြာခင်လတွေတွင်မှာပဲအိန္ဒိယမှာချင်းပါမဲ့ဘင်းစတိတ်ထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိတယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။သမ္မတဦးထင်ကျော်နဲ့ဇနီဒေါက်ဆူဆူလွန်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့ကအိန္ဒိယနိုင်ငံကို၄ရက်တာခီးစဉ်နဲ့စနေနေ့ကစတင်ရောက်တာဖြစ်ပြီးတနင်္လာနေ့မှာအဂရာမှာရှိတဲ့တတ်မဟာကိုတွေ့ရောက်တာပါမွန်လွဲပိုင်းမှာတော့အဂရာကနေနယူးဒေလီမြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်
အင်ဒိုနီးရှားနိုင်ငံအလဲပိုင်းမှာတနင်္လာနေ့ကဝိပုစုတောင်းသူတွေပြည်နေတဲ့ရိုမန်ကက်သလစ်ဘုရားကျောင်းအတွင်းဝိပုစုတောင်းနေချိန်မှာတေခံဘုံခွဲမဲ့သူတယောက်ရဲ့ဖောက်ခွဲမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်သူ့ကိုမဖမ်းမိနိုင်ခင်မှာပဲဖုန်ကြီးတစ်ပါးကိုပစိမ့်နဲ့ခုတ်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဖះချောင်းဝိပုစုတောင်းတွေသူတွေကသူ့ကိုဖမ်းချုပ်မထားနိုင်ခင်သူကကြောဘုတ်အိတ်ထက်ကပစိမ့်ကိုထုတ်ပြီးဖုန်တော်ကြီးအယ်ဘတ်ပန်ဒီယန်ဂန်ကိုတိုက်ခိုက်ခဲ့တဲ့အတွက်အသက်60ရွယ်ဖုန်တော်ကြီးမှာဒဏ်ရာအနည်းငယ်ရသွားတယ်လို့ဗိုလ်ချုပ်အမ်မာကပြောပါတယ်ဒီတိုက်ခိုက်မှုကိုသူတယောက်တည်းလုပ်တာမဟုတ်ဘူးလို့ပြောနေတဲ့အဲ့ဒီလူကိုရဲတပ်ဖွဲ့ကစစ်ဆေးနေဆဲဖြစ်တယ်လို့ဗိုလ်ချုပ်အမ်မာကပြောပြီးမဲ့အသေးစိတ်ကိုတော့ထုတ်မပြောခဲ့ပါဘူး။ကမ္ဘာမှာမွတ်စလင်အများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာလူပေါင်း202ယောက်သေဆုံးခဲ့တဲ့2002ခုနှစ်ကဘာလီဘုံးခွဲတိုက်ခိုက်ခံရခြင်းကဆလို့စစ်သွေးကြွနဲ့ဆက်နေနေတဲ့ကွန်ရက်တွေကိုနှိမ်နင်းနေခဲ့တာဖြစ်ပါတယ်။
စင်ကာပူမှာဇီကာရောဂါပိုးနိုင်ငံတွင်းမှာပြန့်နှံ့ပြီးအခုဆိုင်ခံရသူပေါင်း40ကျော်ရှိခဲ့ပေမယ့်အများစုကအခုလုံးဝပြန်ပြေးနလန်ထူနေပြီလို့စင်ကာပူအရာရှိတွေကတနင်္လာနေ့မှာပြောပါတယ်။မတ်လတုန်းကစင်ကာပူမှာပထမဆုံးဇီကာပိုးအခုဆိုင်ခံရသူရှိနေပြီလို့အစိုးရကကြေညာခဲ့ပါတယ်။အခုဆိုင်ခံရသူဟာဘရာဇီးနိုင်ငံကိုတောင်းရောက်ကအခုဆိုင်ခံခဲ့ရတာဖြစ်ပြီးသူကအသက်48နှစ်အရွယ်အမျိုးသားတူပါ။အခုဇီကာဗိုင်းရပ်စ်ပိုးအခုဆိုင်ခံရသူစုစုပေါင်း42ဦးရှိနေပြီသူတို့ဟာနိုင်ငံတွင်းမှာပဲအခုဆိုင်ခံရကြောင်းကျမ်းမာရေးဝန်ကြီးဌာနကမနေ့ကတနင်္လာနေ့မှာအတည်ပြုပြောဆိုပါတယ်ဒီယောဂါဖြစ်ပွားသူတွေဟာဇီကာယောဂါပိုးပြန့်နှံ့နေတဲ့ဒေသတွေကိုလက်တလောခီးမသွားခဲ့တဲ့အတွက်သူတို့ဟာစင်ကာပူနိုင်ငံတွင်းမှာပဲအကူဆိုင်ခံရတာဖြစ်ကြောင်းအတည်ပြုလို့ရတယ်လို့ကျမ်းမာရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုတာပါအခုဆက်ခံရသူတွေတက်က34ယောက်ဟာအခုနလန်ပြန်ထူလာပြီဖြစ်ပြီးကျန်9ယောက်ကတော့တန်တောက်ဆန်ဆေးရုံမှာပဲရှိနေသေးတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။စင်ကာပူနိုင်ငံတည်းလူနေရပ်ကွက်နှစ်ခုမှာယောဂါပိုးပြန့်ပွားခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြောခဲ့ပြီးအခုဆက်ခံရသူအများစုဟာနိုင်ငံသားဆောက်လုပ်ရေးလုပ်သားတွေဖြစ်တယ်လို့လည်းပြောပါတယ်။ Virus ပိုးကူးစက်မှုအများစုကိုစနေနေ့တွေးဆရာကနေတွေ့ကြတာပါ။နိုင်ငံတွင်းကူးစက်ပြန့်ပွားမှုကိုပထမဆုံးတွေ့ခဲ့သူကအသက်48နှစ်အရွယ်မလေးရှားအမျိုးသမီးဖြစ်ပြီးသူကအခုထိဆေးရုံမှာဆေးကုသမှုခံယူနေပါတယ်။ဒီယောဂါပိုးကူးခံရသူမှာယောဂလက္ခဏာတိတ်ပြင်းထန်နေမှရှိပါဘူး။
ီတလီနိုင်ငံမှာဗိုလ်တူးနေကလှုပ်ခဲ့တဲ့အင်အားဖြင့်ငလျင်တန်းကြောင့်အဆောက်အဦတွေပြိုကျခဲ့ပြီးတဲ့နောက်အနာပိုင်းတွေကအဆောက်အဦတိဆောက်ပုံတွေကိုအဓိကထားတဲ့စစ်ဆေးမှုကိုစတင်ခဲ့ပါတယ်။ဒီငလျင်ကြောင့်တောင်ထူရတ်တဲ့နိုင်ငံရဲ့အချက်အချာကျတဲ့မြို့ကြီး၄မြို့ထိခိုက်ပျက်စီးသွားခဲ့ပါတယ်။ဒေတာတွင်အစိုးရတွေကအစိုးရရှင်တွေကသူ့ကိုစစ်ဆေးမဲ့ထဲမှာ2012ခုနှစ်ပြုပြင်မွမ်းမံခဲ့တဲ့ကြောင်းတကြောင်းအပါအဝင်မကြခင်ကမှတိဆောက်ခဲ့တဲ့အများပြည်သူနဲ့သက်ဆိုင်တဲ့အဆောက်အဦတွေဘာကြောင့်ပျက်စီးသလဲဆိုတဲ့အခါကိုသာမကရှေးအကြဆုံးအိမ်တွေရဲ့ပိုင်ရှင်တွေအနေနဲ့လည်းငလျင်တန်းခတ်နိုင်ဖို့သတ်မှတ်ထားတဲ့ဆောက်လုပ်ရေးပိုင်ဆိုင်ရာတည်ဆဲဥပဒေတွေကိုချိုးဖောက်ရင်တရားစွဲဆိုသွားမှာဖြစ်တယ်လို့ပြောပါတယ်
Direct from Washington, the voice of America, VOA. Today, I'm going to talk to you about the documentary that I'm going to talk to you about. I'm going to talk to you about the documentary that I'm going to talk to you about. နှစ်ဖက်သဘောထားညှိနှိုင်းလို့မရတဲ့အတွက်ကိုကန်တလောင်းတအောင်ပလောင်နဲ့ရခိုင်လက်နက်ကင်မဟာမိတ်အဖွဲ့၃ဖွဲ့အနေနဲ့27ရာစုပင်လုံးကြီးလက်ကန်တက်ဖို့အခုချိန်ထိမတေချာသေးဘူးလို့မြန်မာအစိုးရတာဝန်ရှိသူတွေကရောတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေကပါပြောဆိုနေကြပါတယ်ဒါဟာဆိုလို့ရှိလို့ရှိရင်ပြည်ထောင်စုညီညာရေးညီလာခံမှာအလုံးပတ်ဝန်းကျင်ဆိုတဲ့အမှုကိုထိခိုက်စေနိုင်တဲ့အကြောင်းမဟာမိတ်အဖွဲ့၃ဖွဲ့ဘက်ကလည်း BOE ကိုပြောရတဲ့အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်
ကိုကန့်တအောင်ပလောင်နဲ့ရခိုင်လက်နက်ကင်မဟာမိတ်သုံးဘွဲ့အနေနဲ့လက်နက်ကင်လမ်းစဉ်ကိုအပြေးတိုင်ဆွတ်လွတ်ခြုံငိမ့်လို့တဲ့ဆန္ဒအပြည့်အဝရှိပါသည်ဆိုတဲ့သဘောထားကြေညာချက်ကိုညီလာခံမတိုင်ခင်ထုတ်ပြန်ပေးဖို့အစိုးရဘက်ကညှိနှိုင်းခဲ့ပေမယ့်အခုချိန်ထိသဘောတူညီချက်မရတာကြောင့်ဩဂုတ်လ31ရက်နေ့မှာကျင်းပမယ့်27ရာစုပင်လုံးညီလာခံတက်ရေးဖိတ်ကြားဖို့မဖြစ်နိုင်ကြောင်းညီလာခံကြိုတင်ပြင်ဆင်ရေးကော်မတီဝင်လည်းဖြစ်သမရာယုံပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးစောထေးက VOE ကိုပြောပါတယ
်ကျွန်တော်တို့ကသူတို့နဲ့ညီနိုင်တဲ့အခါမှာညီနိုင်ကော်မရှင်ရောဟိုညီလာခံကြိုပြင်ဆင်ရေးကော်မတီနေနဲ့ဟိုညီနိုင်တယ်ညီနိုင်တဲ့အခါမှာအဓိကဒီဘက်ကချတာတဲ့ policy ကပထမဦးဆုံး statement ထုတ်ပေးရမှာပေါ့နော်အဲ့လိုဖြစ်တယ်အဲ့လိုဖြစ်တော့အဲ့ဒါကိုညီနှစ်ဖက်ညီကြတာပေါ့ညီကတော့အဲ့ခုနပြောတဲ့နေရာလေးမှာနည်းနည်းလေးအဖူးထစ်နှုံးနှစ်ဖက်သဘောတူညီမရတဲ့အခြေအနေရှိတယ်။အဲ့ဒါတော်တော်လည်းပဲကျွန်တော်တို့အနေနဲ့ကတော့သူတို့ကအဲ့ statement ကိုကညှိနှိုင်းထားတဲ့အတိုင်းမထုတ်ပြန်ဘူးဆိုရင်ကျွန်တော်တို့ဒီဘက်ကလည်းဖိတ်ကြားဖို့အခက်အခဲလေးတော့ရှိပါလိမ့်မယ
်။မဟာမိတ်သုံးဘွဲ့ဘက်ကလည်းလက်နက်ကိုင်ပဋိပက္ခကိုအပြေးတိုင်ခြုံငင်းရန်စန္ဒအပြည့်အဝရှိပါသည်ဆိုတဲ့ဩဂုတ်လအစောပိုင်းကထုတ်ပြန်ထားတဲ့သဘောထားကြေညာချက်အပေါ်မှာပဲဆက်လက်ရည်တည်မှာဖြစ်ကြောင်းမဟာမိတ်အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ရခိုင်တပ်မတော်ဒုဗိုလ်မှူးကြီးကျော်ဟန်က VOE ကိုပြောပါရစေ
။နောက်ဆုံးအချိန်လေးတော့ကျွန်တော်တို့စီကပစ္စာမဟုတ်ဘူးကြာ။မိုင်းလာကတဆင်ပူတာလည်းမဟုတ်ဘူး။အဲကျွန်တော်တို့ထက်ပြီးတော့မရှိနေဖြစ်သေးဘူး။ကျွန်တော်တို့ကလည်းကျွန်တော်တို့ကထုတ်ပြန်ပြနေတဲ့ဟာကိုကျွန်တော်တို့ပြောထားတယ်။ကျွန်တော်တို့ကတော့ဒီမိုင်းလာခံကိုတက်ဖို့တက်ဆန်တာရှိတယ်။ဒါကြိုလေးကြိုဆိုတယ်ဆိုတာကိုကျွန်တော်ထုတ်ပြန်ချက်အကြည့်ကြီးနဲ့ထုတ်ပြန်ဖြေလို့ဒါကျွန်တော်တို့ရဲ့ပစ္စာကကျွန်တော်တို့ဒီ process ပေါ်မှာကျွန်တော်တင်ပို့ထားတယ်အလင်းနဲ့ဖြတ်ထားတယ်ဆိုတဲ့ဟာတော့ကျွန်တော်တို့ဖက်ကဆပေါ်ထားတော့ထုတ်ပြန်ပြီလေ
ဟုတ်ကဲ့ရှင်အဲ့တော့ဗိုလ်မှူးတို့ဘက်ကအဲ့ဒီကြေညာချက်ထုတ်ပြန်ချိန်မှာအစိုးရညီညာရေးကိုယ်စားလှယ်ဖွဲ့ဝင်ဖြစ်တဲ့ဦးခင်စောဦးကဒီကြေညာချက်ကိုသူတို့လက်မခံနိုင်ဘူးလို့ပြောဆိုခဲ့တဲ့အပေါ်မှာရောဗိုလ်မှူးတို့ဘက်ကဘယ်လိုသဘောထားရှိပါလဲရှင
်ကျွန်တော်တို့ရထုတ်ပြန်ချက်ကကျွန်တော်တို့ရရဲ့တချက်အပေါ်မှာထုတ်ပြန်လေထုတ်ပြန်ချက်ဖြစ်တယ်လေအဲ့ဒါကိုဒီဦးခင်စောဦးကနေအဲ့တော့တောင်ကျွန်းကနေဒီနိုင်ချင်းလေးတုံးလေးပေါ်လာတော့ဒါသူကနာပဲဖြစ်တယ်လေအဲသူကအဲ့ဒီညီလာခံကိုတောင်ကျွန်းပွဲလို့ပြမနေတော့အဲ့လိုပြောလို့ရတာပေါ့နော်
အဲ့တော့ဒီဗိုလ်မှူးတို့ဘက်ကရောဒီလက်နက်ကင်လမ်းစဉ်ကိုဆွတ်လွတ်ပါသည်ဆိုတဲ့နေရာမှာလက်နက်ကင်ပဋိပက္ခကိုခြုံငိမ့်ဖို့ဆန္ဒရှိပါသည်ဆိုတဲ့သဘောထားရည်တည်ချက်ကိုပဲစုပ်ကင်ထားတဲ့အကြောင်းရင်းကိုရှင်းပြပေးလို့ရမလားရှင်
ဒီတန်တန်လည်းနဲ့တော့လည်းမဖြစ်အဖြစ်အဖြစ်နဲ့တစ်ခါပေါ်တော့ဦးတယ်မှာဒါကြီးပြပေါ်မှာတခြားအဖြစ်ကြီးကခုလက်ကျရင်လည်းဆိုပြင်းပြင်းထန်တိုင်းနေကြတာပဲလေဆိုတော့ဒီဘက်ကျွန်တော်တို့ပုံခွဲပေါ်မှာတခြားအဖြစ်ကြီးလည်းအတူတူမဟုတ်ဘူးနဲ့ကျိုးတင်ကက်ဖက်ရှာတွေထားပြီးကျွန်တော်တို့ထုတ်ပြန်ခိုင်းနေဆိုတော့အဲ့ဒါကမင်းလည်းမကြောက်ဘူးလို့ထင်တယ်လေ
ဒီမဟာမိတ်သုံးဘွဲ့ဟာ UNFC အဖွဲ့ဝင်တွေဖြစ်နေတာကြောင့်ရပိုင်းလူမှကျင်းပရမယ့်27ရာစုပင်လုံညီလာခံမှာသူတို့သုံးဘွဲ့လုံးပါဝင်ရေး UNFC ကစ조사ညှိနှိုင်းနေကြောင်းအထွေထွေတူရေးမှုခူးရယ်က VOE ကိုပြောပါတယ
်ကျွန်တော်တို့အနေနဲ့ဖက်ကဒီသုံးဘွဲ့ကလည်းပဲသူတို့တက်ချင်နေဆိုတဲ့ဆန္ဒကိုလည်းသူတို့ statement တွေထုတ်ပြီးတော့ဖော်ပြပြီးဖြစ်တယ်ဆိုတော့ဒီကြားထဲမှာကျွန်တော်တို့လူချင်းတွေ့တဲ့အခါမှာဆိုရကကုသလေတွေကိုတော့ကျွန်တော်ကမေတ္တာရခံထားတာရှိပါတယ်သူတို့အားလုံးပါဝင်နိုင်ဖို့အတွက်ကျွန်တော်တို့စဉ်းစားပြီးတော့ကျွန်တော်ဆက်လက်ညှိနှိုင်းဆောင်ရွက်ဖို့လိုအပ်တယ် ကျွန်တော်တို့ဟိုတဆုတဖွဲ့ချွင်းချံထားလိုက်လို့ရှိရင်လည်းပဲကျွန်တော်တို့ပြောတဲ့အားလုံးပါဝင်ရေးကိစ္စကကျွန်တော်တို့အားလုံးမပါဝင်သလိုပြန်ဖြစ်တဲ့အတွက်အတိတ်တွေကမပြီးပြည့်စုံဘူးဒါကြောင့်ကျွန်တော်တို့နည်းနည်းလေးဆက်ပြီးတော့ဆက်ရှိတည်ခံပြီးတော့ညီနဲ့ဆောင်ရွက်မှုတွေလုပ်ရအောင်ဆိုပြီးတော့ကျွန်တော်မိတ္တရက်ခံပါတယ်
NCA ပြစ်ခတ်ရေးစိစာချုပ်မှာလက်မှတ်ရေးထိုးမှထားတဲ့ UNFC တိုင်းသားလက်နက်ကိုင်အဖွဲ့ရင်းနေနဲ့ဗုဒ္ဓဘူးနေမှာစတင်ကျင်းပတော့မယ်ပထမအကြိမ်22ရာစုပင်လုံညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။အခုလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဥဆောင်ကျင်းပမဲ့ငြိမ်းချမ်းရေးညီလာခံကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းကိုရိုင်းတက်ရောက်ပြီးအဖွဲ့မေကွန်းပြောကြားမှာဖြစ်တယ်လို့လေလာသူတွေအဖြစ်တန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေပါဝင်လူပေါင်း1800ခန့်အထိဖိတ်ကြားသွားမယ်လို့အစိုးရတာဝန်ရှိသူတွေဘက်ကပြောပါတယ်ရှင်။
ရင်းရင်းရေးဆွေးနွေးပွဲတွေမှာဒိုင်းနာလက်နက်ကိုင်ဖွဲ့စည်းတွေနဲ့အစိုးရတပ်မတော်တို့ကြားဘာတွေဆွေးနွေးလို့ဘာတွေပြည်လဲပြီးဘယ်အချက်တွေမပြည့်မလဲဖြစ်ကြသလဲဆိုတာပြည်သူလူထုအနေနဲ့ရှင်းရှင်းလင်းလင်းသိရှိခွင့်မရှိသလိုပြည်သူတွေရဲ့ဆန္ဒသဘောထားတွေလည်းပါဝင်ခွင့်နည်းနေသေးပါတယ်။ရင်းရင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးသက်ဆိုင်ရာဘက်ပေါင်းစုံကပြည်သူလူထုကိုပွန့်ပွန့်လင်းလင်းခြားပြဖို့လက်တွန့်နေကြတယ်လို့များတော်ရရှင်တို့ယူဆကြပါသလား။အခုလာမယ့်အင်္ဂါညတိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မပေါ်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုဆွေးနွေးကျင်တာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပြေပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပေါ်ဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
အင်္ဂါညတရက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ view ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့မြန်မာရေးရဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်ကချင်ပြည်နယ်မြစ်စုံတဝိုက်မှာရေအားလျှက်စစ်ထုတ်လုပ်ဖို့ရေကာတာခုနှစ်ခုတည်ဆောက်မဲ့စီမံကိန်းကိုဘယ်လိုရှေ့ဆက်မလဲဆိုတာဟာအစိုးရအသည့်အတွက်ကြီးမားတဲ့စင်ခေါ်မှုတရဖြစ်လာနေပါတယ်ဒါကြောင့်မြစ်စုံစီမံကိန်းနဲ့ပတ်သက်လို့ VOA မြန်မာဘက်ကအထူးအစီအစဉ်ဖြစ်နေအပိုင်း၃ပိုင်းခွဲပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်အပိုင်း၁ဖြစ်ရေကာတာစီမံကိန်းတရှိရဒေသတဝိုက်ကိုကိုယ်တိုင်တွားရောက်ပြီးတော့လေ့လာထားတဲ့ကိုတားညွန့်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံရဲ့အဓိကမြေကြီးဖြစ်တဲ့ AOD မြေကြီးမြစ်ဖြားခံရာဒီမြစ်ဆုံဒေသဆိုလို့ရှင်ကချင်လူမျိုးတွေအတွက်ရောမြန်မာလူမျိုးတွေအတွက်ပါဘလောက်ထိအရေးပါလဲဆိုတာကိုစမ်းစစ်ကြည့်အောင်ပ
ါဖြစ်တဲ့ကျမရှိတဲ့ဒီကုမိုက်ခါပေါ်လေဖုန်ကြီးကမိုက်ခါအဲ့ဒါဆိုလို့ရှိရင်ဒီကေတောင်ကနေဒီမော်ဝန်တော်ရေကေကနေသူကမြစ်ဖြားခံပြီးတော့ဆင်းလာတဲ့ရေအေးချုံဖြစ်တယ်အဲ့လိုပဲဒီမလိခါဆိုတာလေဒီနာဒီကလေးစင်လာပြီးမှကုတော်ထက်ကနေပြီးမြဖြန်းခံလာတဲ့ပါရေပူချောင်းဖြစ်တယ်ဒီချောင်းတို့ကဒီမှာလာဆုံးပြီးမှမြေဝကျွန်းပေါ်ဖြစ်လာတဲ့နေရာမှာအပေါ်မှာရှိတဲ့တဘာဝအရင်မြစ်ဒီအလုံးကဒီမှာစုနေကြတယ်ဆိုတော့အဲ့လိုမျိုးနှစ်သားနဲ့ချီပြီးစုနေတဲ့တဘာဝဥမာပြားရွှေတွေလည်းပါဝင်ဖို့ပြန်တော့ကျွန်တော်ရတင်ဇာတ်ရီယာဆိုတာဒီမှာရှိရချင်း
မစ္စုံဒေတာဟာကချင်ဒေတာရဲ့တရားဇာတ်အရင်းမြစ်တိုးမီယာဖြစ်တဲ့အကြောင်းကချင်ပြည်နယ်အစိုးရဖွဲ့ရဲ့ဒီတရားဇာတ်နဲ့သဘောပေါက်ဝင်ထိန်းသိမ်းဝင်ကြီး UH လောက်ပြောသွားတာပါ2006ခုနှစ်ကတရုတ်နိုင်ငံပိုင် CPI ကုမ္ပဏီနဲ့မြန်မာအကြားချုပ်ဆိုခဲ့တဲ့စာချုပ်အရမစ္စုံဒေတာတဝိုက်မှာရေအားလက်စစ်ထုတ်ဖို့ရေကာတာကြီး9ခုတည်ထားမှာဖြစ်ပါတယ်အင်မန်ခခေါ်မိခမြစ်ပေါ်မှာရေကာတာ9ခုမလိခမြစ်ပေါ်မှာတစ်ခုနဲ့နင်းနစင်းပေါင်းစုံနဲ့မစ္စုံအောက်ဖက်နားမှာတစ်ခုစုစုပေါင်း9ခုဆောက်လုပ်ဖို့အတွက်ရာထားတာပါမြစ်ဆုံအောက်ဖက်ရေကာတာကတော့အကြီးဆုံးရေကာတာဖြစ်ပါတယ်။ဒီရေကာတာခုနှစ်ခုကနေပြီးတော့ထုတ်လုပ်နိုင်မဲ့လက်စစ်ပမာဏဟာမီဂါဝတ်2000ကျော်မယ်လို့မှန်းဆထားတယ်လို့မြန်မာနိုင်ငံဘက်ကနှစ်စဉ်ဒေါ်လာတန်900ကျော်အခွန်ငွေရရှိနိုင်မယ်လို့သိရပါတယ်။နှစ်90ပြည့်လို့မြန်မာအစိုးရကနေပြီးတော့ဒီရေကာတာတွေကိုပြန်လည်လက်ခံရယူချိန်မှာတော့မှရေအားလက်စစ်ထုတ်လုပ်မှုကနေပြီးတော့ဝင်ငွေဒေါ်လာဘီလီယံနဲ့ချီရရှိနေဦးမှာဖြစ်တယ်လို့ဆိုပါတယ်။တနင်္ဂနွေလုံးအတိုင်းအတာမှာတစ်နှစ်ကိုမီဂါဝတ်2000နဲ့3000ကျော်သုံးစွဲနေရတဲ့မြန်မာနိုင်ငံအတွက်လည်းသက်စစ်အတော်တန်ဖူလုံသွားမယ်ဆိုတဲ့သဘောတော့ရှိပါတယ်။တာမန်အားဖြင့်ကြည့်ရင်တော့စက်မှုဖွံ့ဖြိုးမှုအားနေပြီးတော့သက်စစ်တအားလိုအပ်ချက်ကြီးမားနေတဲ့မြန်မာနိုင်ငံအတွက်တော့မက်လောက်စရာအတိုင်းအတာဖြစ်ပါတယ်။ဒါပေမဲ့လည်း 3.6 ဘီလီယံသုံးဆွဲမဲ့မြစ်ဆုံရေကာတာစီမံကိန်းကိစ္စမှုအပေါ်မှာဒီပွင့်လင်းလာတဲ့နိုင်ငံအခြေအနေရောက်တဲ့ချိန်မှာကချင်လူထုသာမကမြန်မာတပြည်လုံးကပါကန့်ကွက်ခဲ့ကြပါတယ်။မြစ်ဆုံရေကာတာတိဆောက်မဲ့ EOD မြန်မာကြီးဟာတန်းနဲ့ချီတဲ့မြန်မာပြည်သူတွေမိတင်းစားတောက်နေထိုင်ကြရတဲ့မြန်မာကြီးပါ EOD မြကြီးနဲ့မြန်မာတမိုင်းဟာထတ်တူကြနေတာမို့လို့ EOD မြဖြားခံရမျက်စုံဒေသဟာကချင်အတွက်သာမကမြန်မာပြည်တပြည်လုံးအတွက်ပါရေးပါတယ်လို့လူလူတိုက်ကဆိုင်းဆရာညီပူလေးကပြောပါတယ်
ကျွန်တော်တို့ကမျက်စုံဆိုတဲ့တပြိုင်တည်း ကချင်ဒေသတွင်ကွက်ကွက်ပေါ်ပြတပြည်လုံးကိုစားပြုပြီးခံစားမိတာဘာလို့ဆိုတော့ ARI မြက်ကကျွန်တော်တို့ဗမာတွေတိုင်းသားတွေဟောဒီတိုင်းပြည်ကိုအကျိုးပြုနေတာရာစုနှစ်တွေများလာပြီသူ့ရဲ့တမိုင်းကနှစ်တွေထောင်ချီခဲ့တဲ့မြေကြီးပြကုန်ပစ္စည်းတွေအများကြီးသူတည်ပိုးခဲ့တယ်ဗျဟောဒီမြက်ကလည်းကျွန်တော်တို့သားတွေငားတွေအများကြီးပေးဆက်ခဲ့ပြီဗျပြီးတော့မြေကမ်းတစ်ဘေးမှာနေထိုင်တဲ့တိုင်းသားတွေကလည်းတန်းချီပြီးရှိကြ ARI မြက်ရဲ့ကြောင်ပျော်တိုင်းပျော်တိုင်းဒီလူတွေရှိခဲ့တဲ့အစဉ်လာကြီးကျွန်တော်တို့စိတ်ဝင်စားပဲမနေနိုင်ဘူးထဲ့မစင်စားပဲမနေနိုင်ဘူးနောက်ပြီးတော့ ARI မြကြီးတာမရှိခဲ့ရင်ကျွန်တော်တို့ရဲ့တမိုင်းကတမျိုးဖြစ်မှာဗ
ျမြစ်ဆုံဟာကချင်တို့ရဲ့ရိုးရာယဉ်ကျေးမှုဆိုင်ရာအထင်ကြီးရနေရာဖြစ်တယ်လို့လဲစိတ်အောင်စုအဖွဲ့ရဲ့မြကြီးနာယုံတာဝန်ခံကုကြကြဦးကပြောပါတယ
်မြစ်ဆုံဟာအမျိုးသားယဉ်ကျေးမှုတွေရောနော်နောက်ပြီးတော့ကျွန်တော်ရဲ့ဒီ national identity ပဲနောက်ပြီးတော့ဗမာပြည်ထဲမှာပဲစီဗမာပြည်ထဲမှာမြေဖြားခံပြီးဗမာပြည်ထဲမှာပဲစီးဝင်တဲ့ဟာဖြစ်တဲ့ဒီပေါ့ကျွန်တော်အမိရေရော်ဒီဒီဟာတွေကအားလုံးကဒီရင်ချင်းမှုတွေရောတမိုင်းမွေနစ်တွေရောတော်တော်ထိန်းသိမ်းထားရတာဒီမြစ်စုံနေရာဟာဘာကြောင့်လဲဆိုတော့ကျွန်တော်ကချင်မျိုးသားတွေရဲ့နော်တို့အရင်တော့ဖာလာရဲ့သာသနာပြုခဲ့တဲ့နေရာ
မြန်မာနိုင်ငံတလွားမြစ်ကြီး၄စင်းရှိတဲ့ထဲ EOD မြစ်ဟာမြန်မာနိုင်ငံမြောက်ဖြားကနေပြီးတော့တောင်ပိုင်းပင်လယ်ပြင်ထိမြန်မာပြည်တကျော်ဖြတ်သန်းသွားတဲ့မြစ်မာကြီးပါမြစ်ဆုံရေကာတာတိဆောက်မဲ့နေရာဟာမြန်မာနိုင်ငံရဲ့မြေကလျင်ကျောတည်ရှိမှုနဲ့တိတ်မလှမ်းတဲ့အကွာအဝေးမှာရှိလို့တကယ်လို့များမတော်တဆမှုဖြစ်ခဲ့ရင်ရေတုတဲ့များစွာကိုတူလောင်ထားမဲ့ရေကာတာကျိုးပေါက်မဲ့အန္တရာယ်ကိုလည်းစိုးရင်တွက်ဆကြပါလေဒီထက်ပိုပြီးတော့စိုးရင်ချက်ကတော့ EOD မြစ်မှာထိပ်ဖျားကနေပြီးတော့ပိတ်ပြီးတော့တည်ထားမဲ့ဒီရေကာတာကိုတရုတ်ကုမ္ပဏီတွေဘက်ကထိန်းချုပ်လုပ်ကင်မယ်ဆိုတဲ့အနေအထားဖြစ်ပါလေထိုင်းနိုင်ငံချလော်လောင်ကုန်းတက္ကသိုလ်မှာမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့သူတည်တနာစာရန်ပြုခဲ့သူမတ်ခွန်ကြောင်ကတော့မြစ်ဆုံစီမံကိန်းဟာမြန်မာနိုင်ငံရဲ့အချုပ်အခြာကိုထိပါစီတယ်လို့မြင်ပါတယ
်။ဒီမြစ်ဆုံကိုလုပ်လိုက်ပြီဆိုလို့ရှိရင်ခွင့်ပေးလိုက်မယ်ဆိုလို့ရှိရင်ဒီနေရာကပြောမယ်ဆိုရင်နိုင်ငံတော်ရဲ့အချုပ်အခြာအာဏာထိတော့ထိပါနိုင်တယ်လို့ကျွန်မကတော့အဲ့လိုမြင်တယ်။ဘာလို့လဲဆိုတော့ဒီမြို့အပေါ်ပိုင်းဘက်ကိုဟိုတန်လို့တဲ့လူဘယ်လိုပဲဖြစ်ဖြစ်ပေါ့နော်သူတို့ကိုအုတ်ချုပ်ပန်ခွင့်ပေးလိုက်ခြင်းအဖြစ်ဒီမြို့တခြားလုံးရဲ့ရေဘယ်လိုပြောမလဲထိန်းချုပ်ပေါ့နော်အဲ့ဒါကသူတို့လက်ထဲရောက်သွားပြီ။
မြစ်ဆုံရေကာတာတိဆောက်ရေးဆောင်ရွက်မဲ့မြန်မာ EOD မြစ်ဆုံမြင့်ညာမြဟွန်းရေအားလက်စစ်ကုမ္ပဏီ Limited ရဲ့ထုတ်ပြန်ချက်တွေအရဆိုရင်တော့မြစ်ဆုံဒေသရေကာတာစီမံကိန်းတွေမစတင်ခင်ကတည်းကပတ်ဝန်းကျင်နဲ့ဒေသခံတွေအပေါ်မှာထိခိုက်မှုရှိနိုင်ခြေတွေနဲ့ပတ်သက်ပြီးတော့လေလာစူးစမ်းသုတေသနပြုချက်တွေရှိခဲ့တယ်လို့သိရပါတယ်။ဘူမိဗေဒနဲ့ဇလဗေဒပညာရှင်တွေနဲ့မြဟွန်းစီမံခန့်ခွဲမှုတုံးသက်တာတွေ၊ဂေဟာစနစ်ဆိုင်ရာပတ်ဝန်းကျင်တယောက်နိုင်ခြေကိုတုံးသက်တာတွေဒီလောင်ကန်ဒေသအတွင်းဒီပြန်လည်နေရာချထားမှုတွေအပေါ်တုံ့တက်တာငလင်တန်ကာကွယ်ရေးအခြေအနေတုံ့တက်ချက်တွေလှုပ်ဆောင်ခဲ့တယ်လို့သိရပါတယ်။တမန်လုံးကြုံမှုအတွက်မြေပြင်နေထားဘူမိအခြေအနေရေဘေးနဲ့ငလင်တို့အပေါ်တိုင်းတာတွက်ချက်ပြီးတော့ဘေးကင်းလုံခြုံရေးအစီအမံတွေပြင်ဆင်ဆောင်ခဲ့တယ်လို့လည်းဆိုပါတယ်။မြစ်ဆုံရေကာတာကြောင့်မြစ်ကြီးနားမြို့အနေနဲ့ငါးနှစ်တခါကြုံနေရတဲ့ရေဘေးကိုပါကာကွယ်ပေးနိုင်တယ်ဆိုပြီးတော့မြစ်ဆုံရေကာတာဆောက်လုပ်ရေးကုမ္ပဏီဘက်ကဆိုပါတယ်။ဒါပေမဲ့လည်းမြစ်ဆုံရေကာတာတိဆောက်ရေးစန့်ကျင်တဲ့ဒီတက်ကြွလှုပ်ရှားသူတွေဘက်ကတော့ကုမ္ပဏီဘက်ကပြီးတဲ့အာမခံချက်တွေအပေါ်မှာမယုံကြည်ကြပါဘူးဒီထက်မှကိုကျော်ကျော်ဦးလည်းပေါ်ဝင်ပါတယ
်တရုတ်ကအများရန်လှုပ်ခဲတဲ့နေရာမှာတော့ပြီးဆိုလည်းလှုပ်ခဲသွားတာပဲရှိတယ်ပေါ့နော်အဲ့ဒါတွေကသူတို့ကြည့်ခဲ့မယ်ဆိုရင်အခုဘက်မှာဆိုလည်းသူတို့ရဲ့ဒီတရုတ်ပြည်ထဲမှာတည်ထားတဲ့ရေအားလျက်စစ်တွေတောင်မှအကုန်လုံးခန်းချောက်ပြီးတော့မြစ်တွေသဘာဝပတ်ဝန်းကျင်ရေလဲတွေတော်တော်ပျက်စီးပြီးတော့သူဘာတားငားတွေတောင်မှမနေနိုင်လောက်ရတဲ့အဆင့်ထိတွေဖြစ်ကုန်တာဒါတာရကတွေအများကြီးရှိခဲ့တာပါနော်နောက်ပြီးတော့အခုဒီမှာဆိုလဲသူတို့အဲ့ဒါလှုပ်လိုက်တာနဲ့ပြန်နေသူတို့ဟိုတရားတွေဘာတွေစောက်တာတောင်မှကျွန်တော်တို့ဟိုမှာတောင်ထွန်းတာတွေနဲ့နောက်ကဘာပြူတာတွေတော်တော်များများအေရာဝတီမှာရင်ဆိုင်လိုက်ရတယ်ဆိုတော့ဒါကြီးလှုပ်ပြီးသွားပြီလားဆိုတော့ကျွန်တော်တို့တော်တော်အခက်ခဲတွေနဲ့တော်တော်ရင်ဆိုင်ရမယ်ပေါ့နော်
မြစ်ဆုံရေကာတာစီမံကိန်းကနေပြီးတော့ထွက်လာမဲ့လက်ဆက်စွမ်းအားဟာမြန်မာပြည်အတွက်တစုံတရာဖူလုံစည်းုံနေမကပဲနဲ့တရုတ်ပါဝင်အင်းဒီချင်းပြန်ပနိုင်ငံတွေကိုပါတင်ပို့နိုင်တာကြောင့်မလို့ဒီကနေပြီးတော့$200တန်းနဲ့ချီတဲ့အခွန်ငွေတွေရရှိမှာဖြစ်ပါတယ်။တခြားတစ်ဖက်မှာတော့ဒေသတွင်းအလုတ်ကိုင်းတစ်တွေဖန်တီးနိုင်ရေးနဲ့ဒေသဖုံပြိုးရေးကိုပါထောက်ပံ့ဖြစ်စေလိမ့်မယ်လို့အစိုးရဘက်ကပြောခဲ့တာပါ။မြစ်ဆုံရေကာတာစီမံကိန်းကနေပြီးတော့မြန်မာနိုင်ငံအတွက်ဝင်ငွေရောအခြားဒေသတွင်းဖုံပြိုးရေးအခြေအနေတွေပါဖြစ်လာမယ်ဆိုတာကိုဒေသခံအချို့နဲ့စီမံကိန်းစန့်ကျင်ရေးလှုပ်ရှားသူတွေဘက်ကနားလေလက်ခံပါတယ်။ဒါပေမဲ့လို့ဒီလိုရလာမဲ့အကျိုးအမြတ်ထက်ဆုံးရှုံးသွားမဲ့အခြေအနေတွေကိုသူတို့ပို့ပြီးတော့အလေးပေးကြတာတွေ့ရပါတယ်။ ကိုညပူလေးကလည်းဒီဖုံမျိုးရိုက်တဲ့သဘောတရားကိုသူကပိုလူလာပါတယ်တဲ့
ဒေတာဖုံမျိုးရိုက်တပြင်းကြီးနဲ့ရှာလို့ရတယ်မြစ်မှာဆယ်ဆောက်မှာကျွန်တော်ဖုံမျိုးမှာဆိုတော့မဟုတ်ပါဘူးကျွန်တော်တန်း90တော့ပြည်သူတွေစိတ်ချမ်းသာလက်ချမ်းသာနေပြီးအဲတပြင်းအရေးချင်းတွေရှိပါတယ်တပြင်းတယံစာတာတွေရှိပါတယ်ကျွန်တော်တခါတလေတချို့ဟောပြောမှထည့်ပြောလို့ရှိရင်ကျွန်တော်တိုင်းပြဘာမှမလုပ်နဲ့ရိုင်းတိုင်းကိုပြစားလို့ရတဲ့အတိုင်းပြီအရင်တိုက်ကိုလှတာဘာမှမပြင်းနဲ့အခုကရှောက်ရှောက်ပြင်လို့ဒါရှောက်ရှောက်စောက်တာပိတ်တာတွေလုပ်လို့ဒါပြဿနာတွေများလာကျွန်တော်တိုက်ပြအလွန်လှတဲ့အတိုင်းပြီပ
ါကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာဒူးကြာကလည်းဒီစီမံကိန်းဟာအကျိုးထက်အဆိုးပိုများတယ်လို့သူကမြင်ပါတယ
်ဒါအကျိုးရှိမို့အကျိုးမရှိမို့ဒါနိုင်ရှင်ကြည့်မယ်ဆိုတော့အကျိုးမရှိမို့ကများတယ်အကျိုးရှိမို့မရှိဘူးလားရှိတယ်အဲဒီဖွံ့ဖြိုးတိုးတက်ဖို့ solution ရက်စင်မြရရေးကြည့်လဲအလုံးလည်းတည်တာပဲအခုပြောမယ် solution ဒီဒီအကြီးကသူအဲ့ဒီဒီရေကအဲ့ဒီမြစ်ဆုံစီမံကိန်းကထွက်တဲ့ဒီရက်စီမြေရဲ့ဒါမဆူဆလောက်ကိုကျွန်တော်ညမနိုင်ကိုခွဲပေးမယ်ဟာလားတယောက်ကဒါပေမဲ့ရရရမှာမြေဖူလုံးဒီကျွန်တော်ချင်းပြင်းတဲ့အကောင်ဖူလုံးတဲ့ပြည်တွင်းအော့ပြီအော့ရွာတို့လည်းပါတယ်တော့ဒါပေမဲ့ဒီထက်ပူပွဲမှာအရေးကြီးတာကလူအသက်အသက်စိုးရင်စရာရှိတယ်လူအသက်အသက်အသက်အန်တဲ့ချိန်မှလုံးအားကြီးတယ်ဒါကြောင့်မလို့မြေမရရှင်တယ်ပြည်လူတော့အသက်မခံဘူး
မြေဆုံရေကတာစီမံကိန်းပေါ်မှာဆန့်ကျင်ကန့်ကွက်မှုအရှိန်ကြီးလာတာနဲ့အမျှ2011ခုနှစ်မှာတော့သမ္မတဦးသိန်းစိန်ရဲ့အမိန့်နဲ့ဒီစီမံကိန်းကိုယာယီရပ်ဆိုင်ထားလိုက်ပါတယ်။ဒါပေမဲ့လည်းသူ့ရဲ့သမ္မတတက်တန်းအတွင်းမှာပဲရပ်ဆိုင်ခဲ့တာကြောင့်အခုအစိုးရအသက်အနေနဲ့ဒီမြေဆုံစီမံကိန်းကိုဘယ်လိုသဘောထားမလဲဘယ်လိုကန့်တွယ်မလဲဆိုတာကမေးခွန်းဖြစ်လာပါတယ်။ဒီစီမံကိန်းပေါ်မှာကန့်ကွက်မှုတွေကတော့အခုအချိန်ထိကိုကြဲကြဲပြန့်ပြန့်ရှိနေတော့မှ။ EOD မြမကြီးထိပ်ဖျားမှာရေကတာတိဆောက်လိုက်ခြင်းအဖြစ်မြေယိုးတလျှောက်ငါးဖမ်းလုပ်ငန်းနှုံးတင်မြေနုလွင်ပြင်တွေမှာရာစိုက်ပျိုးသူတွေမြေယိုးတလျှောက်မြေကဘာတွေပေါ်မှာမှီပြီးတော့စိုက်ပျိုးရေးလုပ်ငန်းလုပ်ကင်သူတွေအတွက်ထိခိုက်သွားစေလိမ့်မယ်လို့ရေကတာစီမံကိန်းဆန့်ကျင်သူတွေကပြောပါတယ်။ EOD မြစ်ကိုမှီတင်းနေတဲ့လူသန်းပေါင်းများစွာကိုထိခိုက်စေပြီးတော့ဇီဝစနစ်ပျက်စီးမယ်။နောက် EOD မြစ်တလျှောက်နေတဲ့ရှားပါမျိုးတုံးတော့မဲ့ EOD လက်ပိုင်ကြီးများအပီးတိုင်ပျောက်သွားနိုင်တယ်လို့သဘောပတ်ဝန်းကျင်စောင့်ရှောက်ရေးသမားတွေကလည်းပြောနေပါတယ်။တဘောတရားကိုနောက်မျိုးဆက်အတွက်လဲထားခဲ့ခြင်းတယ်လို့ပြည်내ဝင်ကြီး UH လောက်အောင်ကပြောပါတယ
်ခေါ်တယ်ကျွန်တော်တို့တော့ပါတာပေါ့ဗျာပြောမလို့ကျွန်တော်တက်ခွန်ဆယ်ဆိုတော့ကျွန်တော်လည်းပါမှာပေါ့ဗျာတော့ကျွန်တော်တို့ကအမြင်မကြည့်လို့ဖြစ်နေတာပေါ့လေကိုယ်နိုင်ငံကိုကိုရောင်းစားတာမှစွန့်ထုတ်တော့ဘူးကတော့ကျောင်းလာနောက်ကားဒီတဲ့မှာမချန်ထားရပူလာဆိုတဲ့ခါမျိုးမင်းဘူးမင်းလည်းလို့ရှိရင်ကျွန်တော်တို့ကတော့ရေးရင်ဒီတဲ့ကိုကျွန်တော်ဒါကြောင့်လုံးဝကျွန်တော်ကအခုကျွန်တော်ခုခံပြီးမှပျောက်ထွက်ကြောက်တော့သဘောထားတော့လုံးဝမကြိုက်ဘူးကျွန်တော်
မြစ်ဆုံဟာကချင်ပြည်သားတွေအတွက်တင်မကရဲနဲ့ EOD မြစ်ကျောင်းအောက်ကပြည်သူတွေအားလုံးအတွက်ပါတက်ရောက်မှုရှိလိမ့်မယ်လို့ဒေါက်တာဒူးကြာကပြောပါတယ
်ဒါကြောင့်မလို့ဒီကချင်ပြည်နယ်သားတွေအတွက်သားမဟုတ်မကဘူးလေဒါကြောင့်အပီအောက်ရွာကအပြည်သူတွေအတွက်ပါဆိုပြီးတော့ KL ကဒါထစ်တယ်ထစ်တယ်ပကန့်ခွက်တာပေါ့နောက်တော့အဲမှာအဓိကအကျဆုံးကတော့ဒီအဲဒီအသက်ဘေးအန္တရာယ်ပေါ့အလုံးချုံမို့လုံးဝမရှိဘူးဆိုတော့အတဲ့တို့ရတယ်။ဘာကြောင့်လဲဆိုရင်ဒီဒီသူတို့ရေကာတာကိုဒီလိုဒါတိဆောက်လိုက်ပြီးတော့မှရေကိုထိမ့်နိုင်မယ်လို့သူတို့ထင်တယ်။ငလင်လဲတော့အဂရဒစကေတီသူတို့ကခမန်တာတော့ဒါအမခံချက်ပြဲမယ်။တိတက်ပူလာလို့ရှင်ဘယ်လိုလုပ်လဲ။ဒီလိုရှင်တဘာဝဘေးရန်နာမည်လူကလုတ်တဲ့ဘေးရန်ဒီကြောင်းဒါရတခုခုဖြစ်လာလို့ရှင်ဒါကျွန်တော်တို့ဒီဒီမြစ်တစ်ဖက်တစ်ချက်မှာရှိတဲ့ဒီပြည်သူတွေအားလုံးမျောပါတော့ရုံပဲရှိတယ
်။မြေဆုံရေကာတာစီမံကိန်းကဆိုလို့ရှိရင်ဒေသတွင်းမှာအတင်းပြောင်းရွှေ့ပြီးတော့နေရာချတာပါဝင်လူခွင့်ချိုးဖောက်မှုတွေဖြစ်အောင်လည်းမကပါဘူး။မြေဆုံကဆိုလို့ရှိရင်ဇီဝမျိုးကွေးတွေတရှိရရဖြစ်ပါတယ်။ဒါအပြင်မြေဆုံဒေသကဆိုလို့ရှိရင် EOD မြစ်ကြီးရဲ့မြစ်ဖြားတည်ရာနေရာဖြစ်ပါတယ်။ဒါကြောင့်မလို့သဘောပတ်ဝန်းကျင်ကိစ္စမှာရောမြန်မာနိုင်ငံရဲ့တမိုင်းရေးကြီးမှုအရာပါရေးပါတဲ့နေရာဖြစ်တယ်လို့သဘောပတ်ဝန်းကျင်ထင်းသိမ်းသူတွေတမိုင်းပညာရှင်တွေနောက်ပြီးတက်ကြွလှူရှားသူတွေကပြောကြပါတယ်ခင်ဗျာကျွန်တော်သားညူပါမြစ်ဆုံကနေပြောသတင်းပေးပို့တာပ
ါဘူတာညူအစီအစဉ်တင်ဆက်တဲ့မြန်မာရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာတို့ရချင်းတို့အခုဆက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးတဲ့တနင်္လာနေ့နနခင်းအစီအစဉ်လေးပဲဖြစ်ပါတယ်လိုင်းဒိုမီတာ3240နဲ့အတူလိုင်းဒိုမီတာ50 kHz 5955လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ဒေါက်တာစုကြည်ဟာတရုတ်မြန်မာဆက်ဆံရေးပင်စမကာလကဏ္ဍသစ်ကိုဖွင့်လှစ်လိုက်ပါပြီတရုတ်မြန်မာဆက်ဆံရေးမှာဒေါက်တာစုကြည်လိုလားတာဟာမြန်မာနိုင်ငံမှာပြည်တွင်း
သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြည်တွင်းသတင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါတော်ရရှိမြတ်ခင်ဗျာအခုရင်းဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရရှင်။အခုတော့မြန်မာနိုင်ငံမှာဗုဒ္ဓဦးနေကလှုပ်သွားခဲ့တဲ့ငရင်ကြီးနဲ့ပတ်သက်ပြီးတော့ VOE ရဲ့ Facebook ပေးရိတ်သက်တွေမှတ်ချက်တွေမျိုးမျိုးရေးလာကြတာတွေနဲ့ပတ်သက်ပြီးတော့ကျွန်မဖော်ပြပေးသွားချင်ပါတယ်ရှင်။မတ်ချက်တွေတော်တော်များများမှာတော့ဒီငရင်ကြီးနဲ့ပတ်သက်ပြီးတော့အထူးသဖြင့်ဒီဗကံကဖရားတွေပြိုကျခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အားလုံးစိတ်မကောင်းဖြစ်ရပါကြောင်းရေးလာတဲ့မတ်ချက်တွေပဲဖြစ်ပါတယ်။ခင်တန်းကြီးဆိုတဲ့ဒီ Facebook account ပိုင်ရှင်ကတော့
အားလုံးသောတတဝါအပေါင်းဘေးရန်ခက်သိမ်းငြိမ်းကြပါစေ။ရှီဟောင်းဖရားတွေလည်းအမြန်ဆုံးပြုပြင်ထိမ့်သိမ်းနိုင်ပါစေလို့ဒီတဘာဝဘေးကမရှောင်နိုင်ပေမဲ့လည်းအပြက်အစီးအနည်းဆုံးနဲ့အန္တရာယ်ခက်သိမ်းငြိမ်းကြပါစေလို့မြစ်တာပို့ပါရရှင
်။ဒီငရင်လှုပ်တဲ့ကိစ္စမှာဒီသတင်းဌာနတွေတစ်ခုနဲ့တစ်ခုဒီဘယ်အကွာဝေးလဲဆိုပြီးတော့ဖော်ပြနေတာတွေမတူပါဘူးဆိုပြီးရေးပြီးမေးလာတဲ့ Facebook ပေါ်ကပရိသတ်ကတော့အစေရဖြစ်ပါတယ်
။ဘယ်သူ့ကိုယုံရမှာလဲအရေးကြီးသတင်းတွေမှာတယောက်တစ်ပေါက်မဖြစ်သင့်ပါဘူး။သတင်းဌာနတစ်ခုက6မြို့အရှေ့ဘက်16မိုင်ခန်းနဲ့နောက်တစ်ခုက6မြို့အနောက်ဘက်12မိုင်ခန်းနဲ့
ဟုတ်ကဲ့ပါ။ဒီမှာနောက်ထပ် VOA Facebook ပရိသတ်တစ်ယောက်ကတော့သူ့ရဲ့အမေကိုဖြစ်ထားပေးပါတယ်။ကိုစန်းလွင်ဖြစ်ပါတယ်ကိုစန်းလွင်က
မြမရင်ကျမှုမွေနေ့ဒီပျက်စီးဆုံးရှုံးခဲ့ရတာကတော့ရှင်နဲ့အမြထိခိုက်ခံစားရပါတယ်ဗျာ6မြို့နောက်ဘက်အရာဝတီမြို့နောက်ဘက်ကမ်းမှာရှိတဲ့စိတ်ဖြူမြို့နောက်ဘက်12မိုင်ခန့်ထမ်းမင်ချောင်းရွာအနီးပ
ါသူကတော့ဒေတာကံမလို့လားမသိပါဘူးဒီရွာနဲ့အတိအကျပြောလာပါတယ်ကျမတို့ဒီနိုင်ငံတကာသတင်းတွေမှာဖော်ပြနေတာကတော့ဒီ US Geological Survey American ဘူမိတိုင်းတာရေးဌာနရဲ့ဒီတိုင်းတာအတွက်ချက်ချက်အရာဆိုပြီးတော့နိုင်ငံတကာသတင်းတွေမှာဖော်ပြကြတာကတော့သူက25ကီလိုမီတာ6မြို့အနောက်ဖက်25ကီလိုမီတာအကွာကိုဗဟိုပြုပြီးတော့လှုပ်တာဖြစ်ပါတယ်25ကီလိုမီတာဆိုတော့ဒီမိုင်နဲ့တွက်ချက်လိုက်ရင်တော့15မိုင်ခွဲကျော်ကျော်ဖြစ်ပါတယ်ရှင်15မိုင်ခွဲကျော်ကျော်ဒါကြောင့်မလို့တချို့သတင်းတွေမှာလည်း16မိုင်လို့ပြောကြပါတယ်ဒါမဲ့လည်းမြန်မာနိုင်ငံကဒီမြန်မာအစိုးရထုတ်ပြန်တဲ့သတင်းတွေမှာတော့6မြို့နဲ့အနောက်ဖက်12မိုင်အကွာကိုဘဟုချက်မှလုပ်ပြီးငရင်လှုပ်သွားပါတယ်လို့ရေးထားတာရှိပါတယ်ဒါကတော့သောရရှင်နေသိထားဖို့ပါနော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီ Facebook သောရရှင်ဦးသားမြင့်က
တေးကြတော့တခုကတော့ငလျင်ကမြေအောက်အတော်နဲ့နဲ့မှလှုပ်တာဖြစ်ပြီး84ကီလိုမီတာကျော်နဲ့လို့ပါ6မြို့နဲ့ငလျင်ဘဟုချက်12မိုင်ပဲဖြစ်ဖြစ်16မိုင်ပဲဖြစ်ဖြစ်အီတလီမှလို့10ကီလိုမီတာအနက်မှလှုပ်တာသာဆိုရင်ပကံဖျားတွေစစ်စစ်ညံ့ညံ့ဖြစ်သွားမှာကံကောင်းတယ်မှတ်ပါ
ဒီတော့ရှင်ပြောတဲ့အချက်ကလည်းမှန်ပါတယ်။ဒီ12မိုင်အကွာကနေလှုပ်တာပဲဖြစ်ဖြစ်16မိုင်အကွာပဲဖြစ်ဖြစ်ဒီလောက်မိုင်အကွာကိုအဝေးလောက်နဲ့သူကထူးထူးခြားခြားရိုက်ခတ်မှုမရှိဘဲနဲ့ဒီမြေအောက်ဘယ်နှမိုင်ကိုဗဟိုပြုပြီးတော့ရိုက်တာလဲဆိုတာကဒီမြေငရင်ပြင်းထန်မှုပေါ်မှာအများကြီးတည်ရောက်မှုရှိစေတာပါ။ဒီတော့ရှင်ပြောသွားသလိုပဲအီတလီနိုင်ငံမှာကပြင်းအားက 6.1 ပဲရှိလို့ကျွန်တော်တို့မြန်မာနိုင်ငံ 6.8 ထက်နည်းပေမဲ့လည်းသူကမြေအောက်10ကီလိုမီတာကိုပဲဗဟိုပြုပြီးတော့လှုပ်သွားတာမလို့ဒီတမျိုးလုံးဒီပါဒုက္ခရောက်သွားရတာဖြစ်ပါတယ်10ကီလိုမီတာဆိုတော့6မိုင်လောက်ပဲရှိတာပါကျမတို့မြန်မာနိုင်ငံကတော့မိုင်50ကျော်ကိုဗဟိုပြုပြီးလှုပ်သွားတဲ့အတွက်ကြောင့်မလို့အရန်နဲ့နဲ့ကိုဗဟိုပြုပြီးလှုပ်တယ်လို့ပြောရမှာပါတော်ရရှင်ကိုမျိုးမင်းအကမြန်မာနိုင်ငံကပကံဖျားတွေပြုတ်ပြတ်တာနဲ့ပတ်သက်ပြီးအခုလိုပြောလာပါတယ်
ဘာသာစကားတယောက်အနေနဲ့စိတ်မကောင်းပါဘူးပုဂံရှုခင်းကိုအရင်သဘောကျပါတယ်မြန်မာနိုင်ငံနဲ့မြန်မာနိုင်ငံသားတွေရဲ့အဖိုးမပြတ်နိုင်တဲ့ရှေးလက်ရဟောင်းတွေပျက်စီးတာကိုအရင်နှမျောမိပါတယ
်ဒီသောရရှင်ကဘာသာစကားဖြစ်ပါတယ်တဲ့သူ့လိုပဲနောက်ထပ်ဘာသာစကားသောရရှင်တယောက်ဖြစ်တဲ့မိုဟာမက်အန်ဝါမူဆာကလည်းအခုလိုရေးလာတာပ
ါပုဂံရဲ့ဆုံးရှုံးမှုတွေနှမျောတာတာဝန်နေခြင်းကတင်တို့နဲ့ထပ်တူထပ်မြပါကျွန်တော်မြန်မာနိုင်ငံသားပါကျွန်တော်အစ္စလမ်ဘာသာဝင်တယောက်ပါ
ဟုတ်ကဲ့ပါဒါကတော့မြန်မာနိုင်ငံကဒီဗုဒ္ဓဘာသာမဟုတ်ပေမဲ့လည်းမြမရှေဟာအဝင်နစ်ကိုချစ်မြတ်နိုးတဲ့မြန်မာနိုင်ငံသားတွေနှမျောတတာကြောင့်ရေးလာကြတာပါဒီတော်ရရှင်နဲ့ရေးလာတာကိုကိုမင်းကတော့
တမီတဲ့နေဒီတဲ့တောက်တဲ့မြန်မာနိုင်ငံသားတိုင်းတယောက်ကိုတယောက်စာနာနားလည်မှုဆိုတဲ့မုံမြတ်တဲ့စိတ်ထားလေးတွေထားနိုင်ကြပါစေ
တနိုင်ငံထဲမှာတူတူနေကြတဲ့သွေးချင်းတွေစီလုံးဖို့လိုပါတယ်လို့ပြောလာပါတယ် Facebook ပေါ်ကနောက်ထပ် post တစ်ခုမှာတော့ကြော်ကြော်ကအခုလိုရေးထားပါတယ
်ငလင်မလောက်ခင်ကတည်းကငလင်ကြီးတွေလာနိုင်ကြောင်းပြောထားတာတွေရှိပါတယ်တဘာဝဘေးတွေပါဟိုလူတက်မှဖြစ်တယ်ဒီလူတက်မှဖြစ်တယ်အဆိုးရမကောင်းလို့ဖြစ်တယ်လို့လို့ ਨੇ ပို့စ်တွေတင်နေကြတာတဘာဝဘေးအန္တရာယ်ကိုဘယ်လိုကာကွယ်ရမလဲဆိုတာမရေးသားပဲ ਨੇ အပြစ်တင်တဲ့တွေကြီးပဲကြိုတင်မသိနိုင် ਨੇ တဘာဝဘေးအန္တရာယ်ကငလင်းပ
ါတဘာဝဘေးအန္တရာယ်ကိုဘယ်လိုကာကွယ်ရမလဲဝိုင်းဝန်းလှုပ်ဆောင်ကြဖို့ကအဓိကပါဆိုပြီးတော့ဒီ Facebook အကောင့်ပိုင်ရှင်ကြော်ကြော်ကပြောလာတဲ့အချိန်မှာရဲမင်းထွန်းကတော့
Facebook ကိုအသုံးပြုနေတဲ့မိတ်ဆွေများခင်ဗျာအခုလိုသဘာဝဘေးရန်နေရတဲ့ကြုံတွေ့နေရတာကိုဟိုလူအပြစ်တင်ဒီလူအပြစ်တင်လုပ်နေတာမကောင်းပါဘူးကိုရီးယားရောပါရီမန်လုပ်ပေးနိုင်မလဲဆိုတာကိုယ့်ဘာသာကိုယ်ရောစဉ်းစားမိကြရလားဗျာ
သဘာဝဘေးရန်နေရကဘယ်သူနဲ့မှမဆိုင်ပါဘူးဆိုပြီးတော့ဘယ်သူ့ကိုမှအပြစ်မတင်ကြဖို့ရေးလာပါတယ် Facebook အကောင့်ပိုင်ရှင် @HW ကတော့
မြန်မာနိုင်ငံမှာငလျင်လုပ်မယ်လို့အမေရိကန်ကမကြာခင်ကပြောခဲ့တယ်နာဂစ်တုံးကလည်းပြောခဲ့တယ်ဘလို့ပဲဖြစ်ဖြစ်တမိုင်းကိုယူမှုဆွဲလန်းတဲ့ကျွန်တော်တို့ရှေးဟောင်းအဆောက်အုံတွေပျက်စီးတာအရင်အမဲစီမကောင်းဖြစ်မိပါတယ်။တမိုင်းဆိုတာဖြစ်ခဲ့ပြီးတဲ့အရာနောက်တစ်ခါပြန်မရတော့ပါဘူး
။ဘလို့မှအစားထိုးလို့မရတဲ့တမိုင်းမွေနဲ့ပျက်စီးဆုံးရှုံးမှုကြီးပါလို့ဒီ Facebook သောရရှင် Abdul ကရေးလာပါတယ်ရှင်။မင်းပိုင်ထူကတော့ဘာသာတွေလူမျိုးတွေဘလောက်ပဲမတူကွဲပြားမမြဲခြင်းဆိုတဲ့သဘာဝတရားကြီးရဲ့တည်ရောက်မှုကအားလုံးအတူတူသိမြင်ခံစားကြရတာပါတဲ့
။မမြဲခြင်းတရားသာလျင်မြဲသည်လို့ဖျားကဟောခဲ့တယ်ဘာသာလူမျိုးတိုင်းလဲတဘာဝကိုလောကကိုကိုကိုတိုင်းသတိထားကြည်ပါမြင်ပါမမြဲခြင်းတရားအစိုးမရတာကိုတရားနဲ့ဖြည့်ပြီးပျက်စီးသွားတဲ့ဖျားစီတီတွေကိုပြန်လည်ပြုပြင်ပြီးလက်တွေ့ကြကြကုသိုလ်ယူပြီးအကောင်းမြင်စိတ်နဲ့နေတတ်ကြရင်အစိုးနဲ့အကောင်းဒွန်တွဲနေတဲ့လောကတဘာဝကြီးနဲ့တူဦးနဲ့တူဦးအရာရာကိုအပြစ်မမြင်ကြပဲအေးချမ်းသာယာပြီးစိုးကောင်းဒွန်တွဲနေတဲ့အထက်ကအကောင့်တွေကိုပဲပို့လို့ရယူနိုင်ကြမှာသတိထားစဉ်းစားကြည့်ကြပါ
ဒါကတော့မြန်မာနိုင်ငံမှာအောက်တိုဘာ24ရက်နေ့ဗုဒ္ဓဟူးနေ့တုန်းကလှုပ်သွားတဲ့ငရင်ကြီးကြောင့်ဗကံမှာရှိတဲ့ရှေးဟောင်းဇေဒီဖျားတွေပြုတ်ပြက်ခဲ့ရတဲ့နဲ့ပတ်သက်ပြီးတော့သောရရှင်နေ Facebook အစာမျက်နှာပေါ်မှာမှတ်ချက်တွေမျိုးစုံရေးလာကြတာတွေကိုဝေမျှလိုက်တာဖြစ်ပါတယ်ရှင်သောရရှင်နေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်အခုတော့သောရရှင်နေကိုအနောက်တိုင်းဒေလီတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖျော်ပြပေးခြင်းပါတယ်ရှင် closer ပို့ပြီးတော့နီးကပ်လာတယ်ဆိုတဲ့သချင်းလေးကိုထုတ်လွှင့်ပေးနေတာပါ Billboard Hot 100 Hot အဖြစ်ဆုံးတေးတရာစင်းမှာဒီတစ်ပတ်ပဲနံပါတ်1ဖြစ်လာတဲ့သချင်းဖြစ်ပါတယ် American အမျိုးသား2ယောက်တွဲ DJ အဖွဲ့ဖြစ်တဲ့ The Chainsmokers အဖွဲ့နဲ့ American အစိုးရ Hill Zero အဖြစ်ပြီးတော့တည်ဆူထားတဲ့သချင်းဖြစ်ပါတယ် Chainsmokers အဖွဲ့သား2ယောက်ကဘယ်တော့မှသချင်းကိုယ်တိုင်ဝင်မဆိုပေမဲ့လည်းအဲ့ဒီသချင်းမှာတော့သူတို့တွေက1ယောက်ဖြစ်တဲ့ Andrew Tickett ဝင်ရောက်ပြီးတော့တည်ဆူထားတာပါဒီတချင်းကအမေရိကန်ပြည်အောင်စုနဲ့ဩစတြေးလျနိုင်ငံတို့မှာအကောင်းဆုံးတင်းနံပါတ်1နေရာကိုရောက်လာပြီးတော့ Chain Smokers အဖွဲ့အတွက်ဆိုရင်တော့ဒီနိုင်ငံမှာပထမအဦးဆုံးနံပါတ်1ရတဲ့တချင်းဖြစ်ပါတယ်ရှင်ဒီဘက်နံပါတ်1ဖြစ်နေတဲ့ Closer ဆိုတဲ့တချင်းကိုနားဆင်ကြည့်ပါဦးနော် Doing just fine before I met you I drink too much and that's an issue but I'm okay Tell your friends it was nice to meet them But I hope I never see them again I know it breaks your heart Moved to the city in a broke down car And 4 years no calls Now you're looking pretty in a hotel bar And I can't stop No, I can't stop So baby, pull me closer in the backseat of your Rover that I know you can't afford. Bite that tattoo on your shoulder. Pull the sheets right off the corner of the mattress that you stole from your roommate back in Boulder.
forget you. I forget just why I left you. I was insane. Stay and play that Blink-182 song. That would beat to death in Tucson. Okay.
Smokers appointed Hill Silo Diso Tari, Closers with the Chimona Saint Jayarava. Yama Dicha Dorashi Nidre, Yama the Tinita Bonel and Abama Sepio Pobi Bibo Shivari. Yamanayama Alonso wins Anni Jari, Zao Yapit, and Seti Yazu, Pinlo Nilaga, Jimba in it, but the Bureau. Facebook, view it Dorashi Dia, Labio, Mache Yidora, Pobia, Timari, Zilinzo, Sure Dorashi and Kulu Jivari.
Tame the Nugu Gialu, view you go to Jesu Timari. Yamanayama, General Sadding Hebule. Aku, Mesune, Nangan Otamarajiro, Usone, Pelonilagan Sajogu, Agent Ayazo, Mienzo, Pimia, Omien Bazian, Sumong on Tonle Bare, Shizu Mezu, Suzong, where you tare, Sayada Pidure, Lema Shide, without Gari Drele, a me, Mianzone, a gonzo, Songyan Imazi, a dogo, Doka Yongne, do Pidurude, Tower up, Pioshin, Nanjabazi.
Okay, what did Dorashing and Sati Yazu Pillow Nilake, Ami Mazi, Lupjola, the chain name away, running my license mekari, Yenongaria, where Piro don't swear need to re, license machine at Jamu, Betana, Denibari, Decay Sagule, the Nini Nepishin Piva, Supio, Dorashin Tausulavari, Dorashini, Bizarre Guru, Dibadre, Dimani, Yetimarino, the mother tenet about Majagi Masapio Nasi Amap Separation. မြန်မာပိုင်းရဲ့ရုံးမြင့်တန်ချမ်းတဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီအိုအေကမြစ်တာဒီလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲ့ဆိုတော့ကျမတို့ဗီအိုအေကိုစာရေးသားဖို့ဖိတ် ဗီဒီယိုတော်ရရှင်နဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ဒီကိုမြမတခြင်းနေ့တပုံနဲ့အခုမေတ္တာဒီလက်ဆောင်ပါကြပါရရှင်ဒီဘက်တော့ပေးစာတွေကိုဖော်ပြတာများသွားလို့ဒေတောင်းနဲ့စာမဖတ်ပြတော့ပါဘူးเนาะအဆိုတော့ဆိုင်းဆိုင်းခန့်လိုက်ပြီးဆိုထားတဲ့ good bye ဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ပါအောင်เนา
ะမာယံဘတ်ထဲမှာခုဆိုရင်ဟောင်းလောင်းပေါက်တည်နေအပန်တွေစွန့်အားအားကောင်းတွေကပွေချောင်းနေတဲ့ငါသားတကိုးရှိရင်ခုံဘဝမှာတောင်းစုခုပဲအခွင့်အရေးတစ်ခုကိုနောက်ထပ်ရခြင်းလေငါလက်ပြလို့နှုတ်ဆက်ရင်းရင်မှာဆုလာတယ်ကျိုးစားထိန်ထားလေယောက်ျားတမဲမျက်ရည်ဆုပါရင်မျက်နှာချင်းဆိုင်ရမှာခက်လို့မျက်နှာလွဲပင်နဲ့မယံချမ်းပြင်းနဲ့မျက်နှာချမ်းမှာနစ်မြဲဝင်းနေတယ်မသွားနဲ့မျက်မသွားပါနဲ့ငါကမထားခဲ့ပါနဲ့ဒီစကားတွေကြားရတာနဲ့ဘာကြောင့်မို့နေထားခဲ့တာလဲငါနားလဲပါလေဒါကနေ့ရဲ့အခြေအနေပေါ်ငါဘက်ကတော့အသေးရချိုလဲနေပါစေတော့ please please အောက်ချိုပြီးတော့တောင်းပန်နဲ့ဆိုဝါလုံးနဲ့အတိတ်ဘဝရဲ့အကြောင်းကံရဲ့အခုအရေးအထူးအချစ်အတွက်ဆိုအချိုးနဲ့နေစေလေရင်ပြန်ကြည့်ထွက်ခွာသွားတဲ့ model လေးတဲ့ပြူပြူစစ်စစ်ကောင်းပါလေကောင်းတကယ်ချစ်ချင်တာလားချစ်ခဲ့လဲဘာမှရင်းရင်းရမပေးရသေးခင်မျက်မျက်ဆက်ကလည်းခွဲပြီကျွန်တော်ပြောပြောရှိရှိနေခဲ့ဘူးတဲ့ကျွန်တော်ရုံရုံကြည့်ကြည့်ချစ်ခဲ့ဘူးတဲ့အခုတော့နာနာကြည့်ချင်မောစရမီဟေး
ဆိုင်ဆိုင်ခန့်လိုက်ပြီးဆိုထားတဲ့ goodbye ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေထိုင်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။အဲ့ဒီအချိန်ခဏမှာကျွန်တော်ကိုကျွန်တော်ပျောက်ဆုံးသွားတယ်။
မအီတာနာကျော်စီစဉ်တစ်စစ်တဲ့မြန်မာပြည်ကပေးစာခဏကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်ဒေါအောင်ဆန်းစုကြည်ရဲ့ပြင်စမကာလတရုတ်မြန်မာဆက်ဆံရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်မတ်အင်ဂျင်နယ်ကအကူအညီတင်ဆက်ပေးမှာပါခင်ဗျာ
မြန်မာနိုင်ငံလွတ်လပ်ရေးရတဲ့1948ခုနှစ်ကနေစတွေ့ရင်အုပ်ချုပ်သူအနေထားကိုလိုက်ပြီးတရုတ်မြန်မာဆက်ဆံရေးမှာကာလကြီး5ခုဖျက်ဆီးခဲ့ရတယ်လို့သတ်မှတ်နိုင်ပါတယ်1948 62ပါလီမန်ဒီမိုကရေစီဆိုရခေတ်တရုတ်မြန်မာဆက်ဆံရေး1962 88အာဏာရှင်ဦးနေဝင်ခေတ်တရုတ်မြန်မာဆက်ဆံရေး1988 2010ဆရာနာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေခေတ်တရုတ်မြန်မာဆက်ဆံရေး2015ဗိုလ်ချုပ်ကြီးဟောင်းသိန်းစင်ခေတ်တရုတ်မြန်မာဆက်ဆံရေးနဲ့လက်ရှိ2015ကစတင်မဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရခေတ်တရုတ်မြန်မာဆက်ဆံရေးတို့ပဲဖြစ်ပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့နယ်နိမိတ်မိုင်မောင်းများစွာထိစပ်နေတဲ့အိမ်နီးချင်းတိုင်းပြည်ဖြစ်တာကမ္ဘာစည်းဝါးရေးဒုတိယအင်အားအကြီးဆုံးတိုင်းပြည်ဖြစ်လာတာအာရှဒေသမှာစစ်အင်အားကြီးတဲ့တိုင်းပြည်ဖြစ်တာစတဲ့အကြောင်းချက်တွေအများကြီးကြောင့်တရုတ်မြန်မာဆက်ဆံရေးဟာမြန်မာနိုင်ငံအတွက်အလွန်အရေးကြီးပါတယ်။ခုတစ်ပတ်မှာတော့အရင်အစိုးရဆက်ဆက်လက်ထက်တရုတ်မြန်မာဆက်ဆံရေးဘယ်လိုရှိခဲ့သလဲ။လက်ရှိဒေါက်တာဆန်းစုကြည်လက်ထက်တရုတ်မြန်မာဆက်ဆံရေးဘာဖြစ်လာနိုင်မလဲဆိုတာဆွေးနွေးတင်ပြသွားပါမယ်
။မြန်မာနိုင်ငံဟာတရုတ်ပြည်သူသမ္မတနိုင်ငံတော်တစ်ထက်တစ်နှစ်လောက်စောပြီး1948ခုနှစ်မှာအင်္ဂလိပ်လက်အောက်ကနေလွတ်လပ်ရေးရပါတယ်။1949ခုနှစ်မှာတော့တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်တွေဟာတရုတ်ပြည်သစ်တီထောင်နိုင်ခဲ့ပါတယ်။တရုတ်ပြည်သစ်တီထောင်လိုက်တာနဲ့ပတ်သက်ပြီးကွန်မြူနစ်မဟုတ်တဲ့နိုင်ငံတွေတဲကအစောဆုံးအတိအမှတ်ပြုခဲ့တာကတော့မြန်မာနိုင်ငံပါ။ပြောရရင်လွတ်လပ်ရေးရကစားမြန်မာနိုင်ငံမှာပြင်းထန်တဲ့ပြည်ရင်းစစ်ဖြစ်နေသလိုတရုတ်အစိုးရကလည်းတနိုင်ငံလုံးလွှမ်းခြုံဩဇာအာဏာတက်ရောက်နေတဲ့အခြေအနေမရောက်သေးပါဘူး။ထိုင်ဝမ်ကိုထွက်ပြေးသွားတဲ့ကွန်မြူနစ်အစိုးရရဲ့ထောက်ခံအားပေးမှုနဲ့ကွန်မြူနစ်အစိုးရကိုဆန့်ကျင်သူတွေပြည်တွင်းကကွန်မြူနစ်ဆန့်ကျင်သူတွေကိုတိုက်ခိုက်နှိမ်နှင်းမှုတွေဆက်လုပ်နေရတဲ့ကာလမျိုးလည်းဖြစ်ပါတယ်။ဒီလိုနှစ်နိုင်ငံလုံးတည်ငြိမ်မှုမရှိတဲ့ကြားကပဲအံ့ဩစရာကောင်းလောက်အောင်ကောင်းမွန်တဲ့ဆက်ဆံရေးကိုတည်ဆောက်နိုင်ခဲ့ကြပါတယ်။သမိုင်းဝင်အရေးပါတဲ့ဖြစ်ရပ်ကတော့တရုတ်နဲ့မြန်မာနှစ်နိုင်ငံဟာ1962ခုနှစ်မတိုင်ခင်နယ်နိမိတ်ပြဿနာဖြေရှင်းနိုင်ခဲ့ပြီးနယ်နိမိတ်တိုင်းတာသတ်မှတ်ရေးကိစ္စတွေအပြီးတိုင်ဆောင်ရွက်နိုင်ခဲ့ပါတယ်မြန်မာနိုင်ငံအတွက်တော့တရုတ်နိုင်ငံဟာဒီကနေ့အချိန်ထိနယ်နိမိတ်ပြဿနာအားလုံးဖြေရှင်းနိုင်ခဲ့တဲ့တခုတည်းသောနိုင်ငံမှာအဲ့ဒီအချိန်နှစ်နိုင်ငံစလုံးကိုဒုက္ခပေးနေတဲ့မြန်မာနိုင်ငံရှမ်းပြည်ထဲဝင်ရောက်ခိုလုံနေတဲ့ထိုင်ဝမ်ကြောထောက်နောက်ခံပြုကွန်မန်ဒန်တပ်ဖွဲ့တွေပြဿနာကိုလည်းနှစ်ဖက်အစိုးရနှစ်ဖက်တက်မတော်ပူးပေါင်းပြီးတန်တမာရေးစစ်ရေးနီးလန်းပေါင်းစုံနဲ့ဖြေရှင်းတိုက်ထုတ်နိုင်ခဲ့တဲ့အောင်မြင်မှုလည်းရခဲ့ပါတယ်။တရုတ်မြန်မာဆွေမျိုးပေါက်ဖော်ဆက်ဆံရေးဆိုတာအဲ့ဒီကာလကအစပြုခဲ့တာပါ။1956ခုနှစ်တရုတ်နိုင်ငံယွန်းနန်ပြည်နယ်မန်ရှီမြို့မှာဆွေမျိုးပေါက်ဖော်အထိတ်အမှတ်အစအုံဆောက်လုပ်ပြီးတရုတ်ဝန်ကြီးချုပ်ချူအင်လိုင်းနဲ့မြန်မာဝန်ကြီးချုပ်ဥပဆွေတို့ဖွင့်လှစ်ပေးနိုင်ခဲ့တာကလည်းအဲ့ဒီကာလမှာပါ။ပြောရရင်အာနာရှင်ဦးနေဝင်လက်ထက် 1969 ခုနှစ်မတိုင်ခင်အချိန်အထိတရုတ်မြန်မာဆက်ဆံရေးကိုဆွေမျိုးပေါက်ဖော်ဆက်ဆံရေးလို့တင်စားခေါ်ရတဲ့အထိကောင်းမွန်ခဲ့တာတွေ့နိုင်ပါတယ်။
1962ခုနှစ်မှာဆရာနာသိန်းတက်လာတဲ့ဗိုလ်ချုပ်ကြီးနေဝင်ကတော့1968ခုနှစ်မှာပြင်လို့မရတဲ့ကြီးမားတဲ့အမှားကြီးတစ်ခုလုပ်ခဲ့ပါတယ်။အဲ့ဒါကတော့တရုတ်မြန်မာအရေးခင်ကြီးဖန်တီးခဲ့တာပါ။ရန်ကုန်နဲ့မြန်မာနိုင်ငံအနှံ့ပြားမှာတရုတ်လူမျိုးတွေသက်ဖြတ်တိုက်ခိုက်ခြင်းခံရပါတယ်။ရန်ကုန်တရုတ်စီးပွားရေးဆိုင်ရုံးပါတိုက်ခိုက်ခံရပါတယ်တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာနိုင်ငံရဲ့တရုတ်တွေတရုတ်ပြည်နဲ့နိုင်ငံရေးကြားထွက်ပြေးမှုတွေပေါ်ပေါက်ခဲ့ပါတယ်အကျိုးဆက်အဖြစ်တရုတ်ကောင်းဆောင်တွေဟာသူတို့နိုင်ငံထဲရောက်ရှိခိုလုံနေတဲ့ဗမာပြည်ကွန်မြူနစ်ပါတီဘဂပအဖွဲ့ဝင်တချို့နဲ့တိုင်းသားတချို့ကိုရှေ့တန်းတင်ဘဂပအလံထောင်ဗိုလန်တီးယားတပ်ဖွဲ့တွေအသုံးပြုပြီးမြန်မာနိုင်ငံအရှေ့မြောက်ပိုင်းကိုစစ်အင်အားအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်မှုဖြစ်ပေါ်စေခဲ့တာပါပဲလက်ရှိချိန်ထိဖြေရှင်းလို့မရသေးတဲ့ဝါကိုကန်နဲ့မိုင်းလာဒေတာပြဿနာတွေဆိုတာအဲ့ဒီချိန်ကစပေါက်ဖွားလာတာပါနေဆက်မှာဘာကဘာဝင်ရောက်တက်ခိုက်ပြီးတဲ့နောက်ပိုင်းအာနာရှင်ဥနေဝင်းအနေနဲ့တရုတ်နဲ့ဆက်ဆံရေးကောင်းအောင်စူးစမ်းခဲ့ပေမဲ့သိပ်ပြီးနွေနွေထွေ့ထွေ့မရှိလာတော့ပါဘူ
းပြည်သူလူထုရဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားတဲ့88အရေးခင်ကာလ1988ခုနှစ်မှာအာနာသိန်းတက်လာတဲ့စစ်အစိုးရလက်ထက်တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကတော့အစိုးရချင်းဆက်ဆံရေးမှာအားကောင်းခဲ့ပါတယ်တရုတ်နိုင်ငံကိုယ်တိုင် 1989 ခုနှစ် TNMN ဆန္ဒပြမှုအရေးအခင်းတွေမှာအကြမ်းဖက်နှိမ်နှင်းမှုတွေလုပ်ခဲ့တော့မြန်မာနီးတူအမေရိကန်နဲ့အနောက်နိုင်ငံတွေရဲ့ဝေဖန်မှုနဲ့စီးပွားရေးအရာကန့်သတ်မှုတွေကိုရင်ဆိုင်လာရပါတယ်။တစ်ဖက်မှာလည်းတရုတ်ကုမ္ပဏီကြီးတွေနိုင်ငံတကာထွက်ရင်းနှီးမြှုပ်နှံမှုတွေလှုပ်လာကြတာတရုတ်ပြည်တွင်းမှာစွဲအင်နဲ့တယံဇာတလိုအပ်ချက်ကြီးမားလာတာတွေကြောင့်မြန်မာနိုင်ငံနဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်ပြီးမြန်မာဆက်အာဏာရှင်အစိုးရနဲ့ကြောချင်းကက်ရတဲ့အနေအထားရောက်သွားစေခဲ့ပါတယ်။အဲ့ဒီကာလမြန်မာပြည်သူတွေဟာသူတို့ကိုဖိနှိပ်ချုပ်ချယ်တဲ့အာဏာရှင်စစ်ဆိုးရကိုမုန်းတီးကြသလိုအဲ့ဒီအာနာရှင်အစိုးရကိုအဖက်ဖက်ကအကာအကွယ်ပေးနေတဲ့မြမတန်ရာဇာရတွေကိုစုပ်ယူဝါမျိုးနေတယ်လို့ထင်မြင်ယူဆတဲ့တရုတ်နိုင်ငံကလည်းမုန်းတီးနေခဲ့ကြတာဖြစ်ပါတယ်။သမရဦးသိန်းစိန်အစိုးရလက်ထက်ရောက်လာတဲ့အခါပြည်သူလူထုရဲ့စန့်ကျင်ကန့်ကွက်မှုကြောင့်တရုတ်ကအကောင့်ထဲပေါ်မဲ့စက်တက်စင်အားမဂါဝတ်2200ကျော်ရင်းနှီးမြှုပ်နှံမှုဘီလီယံ30ကျော်တန်ဖိုးရှိမဲ့အေယာဝတီမြစ်စုံနဲ့မြစ်ညာမြစ်ဝမ်းဒေသကရေအားလျှက်စစ်စီမံကိန်းတွေယာယီရပ်ဆိုင်းထားလိုက်ပါတယ်။သူ့ဆိုရတက်တန်းတလျှောက်ဒီကိစ္စဘာမှအရေးယူဆောင်ရွက်တာမလုပ်ခဲ့ပါဘူး။2015ခုနှစ်နှစ်ဆန်းမှာတော့တရုတ်ပြည်ဘက်ကိုတင်းရှောင်သွားတဲ့ဖုန်ချားရှင်ခေါင်းဆောင်နဲ့ကိုကန့်တပ်ဖွဲ့တွေကိုကန့်နေတဲ့ရှောင်းတခင်ဝင်ရောက်တိုက်ခိုက်ပါတယ်။မြမတက်မတော်အတွက်တမိုင်းတွင်နဲ့ကြာဆုံးမှုကြီးကြီးမားမားနဲ့ကြုံလိုက်ရပြီးအဆက်လဲရစေခဲ့ပါတယ်။နောက်ပိုင်းမြမတရုတ်ဆက်ဆံရေးအေးဆက်သွားပါတော့တယ်။
အခုဆိုရင်ဒေါ်စန်းစုကြည်ဟာတရုတ်မြန်မာဆက်ဆံရေးပင်စမကာလကဏ္ဍသစ်ကိုဖွင့်လှစ်လိုက်ပါပြီ။တရုတ်မြန်မာဆက်ဆံရေးမှာဒေါ်စန်းစုကြည်လိုလားတာဟာမြန်မာနိုင်ငံမှာပြည်တွင်းစစ်ရပ်ဆဲပြီးငြိမ်းချမ်းရေးရစေဖို့တရုတ်အစိုးရရဲ့ကူညီမှုဖြစ်ပါတယ်။ပြည်သူချင်းဆက်ဆံရေးကိုအလေးထားပြီးနှစ်နိုင်ငံအကျိုးရှိမဲ့ကိစ္စတိုင်းမှာပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိတယ်ဆိုတာထုတ်ပြောခဲ့ပါတယ်။ဒေါ်စန်းစုကြည်ရဲ့ဒီဆိုပြချက်တွေကိုတရုတ်နိုင်ငံဘက်ကဝါမျက်ဝမ်းသာလက်ခံခဲ့ပြီးခုဆို21ပင်လုံညီလာခံဖြစ်မြောက်ရေးငြိမ်းချမ်းရေးကိစ္စတွေအတွက်တန်းတဲ့တော့ကူညီနေပါပြီ။ဘလိုပဲဖြစ်ဖြစ်တိုင်းပြည်ပြည်သားအကျိုးစီးပွားကိုအခြေပြုပြီးနှစ်နိုင်ငံအကျိုးစီးပွားကိုအလေးထားတဲ့ဒေါ်စန်းစုကြည်ရဲ့အရင်အာဏာရှင်တွေနဲ့ခြားနားတဲ့ policy သစ်ဟာအရင်ပါလီမန်ဒီမိုကရေစီခေတ်ကလိုတရုတ်မြန်မာဆွေမျိုးပေါက်ဖော်ချစ်ကြည်ရင်းနှီးမှုကိုပြန်ဖော်နိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဒေါ်စန်းစုကြည်ရဲ့ပင်စမကာလာတရုတ်မြန်မာဆက်ဆံရေးဆိုတဲ့ခေါင်းစဉ်နဲ့သတင်းစာဆရာဦးစီသူအောင်မြင့်သုံးသက်ဆွေးနွေးတင်ပြခဲ့တာကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ထူးထူးဆန်းဆန်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းချန်းတို့ကစူးစီးတင်ဆက်ထားပါတယ်။နားဆင်ကြပါခင်ဗျာ။
အင်းဒီအနေနဲ့မှာတော့ဓာတ်ချောင်း40ကိုနှစ်လအတွင်းမြူချခဲ့သူရဲ့အစာရည်တွေကနေအဲ့ဒီဓာတ်တွေကိုခွဲထုတ်ခဲ့ရတယ်လို့ဆရာဝန်တွေကပြောပါတယ်။ပန်ချက်ပြည်နယ်ကစီးရုံတစ်ခုမှာအသက်42နှစ်အရွယ်မြူသားတဦးရဲ့ဘိုက်ကို9နာရီကြာခွဲစိတ်မှုလုပ်ခဲ့တာပါ။တချို့ဓာတ်တွေကခောက်ဓာတ်တွေဖြစ်ပြီးတချို့ကတော့ခုနှစ်လက်မအထိရှိတဲ့ဓာတ်တွေဖြစ်ပါတယ်။ဓာတ်တွေကိုမြူချခဲ့တဲ့အမျိုးသားကရဲရရှိတယောက်ဖြစ်ပြီးတော့စိတ်ကျန်းမာရေးလည်းကောင်းမွန်မရဘူးလို့ဆရာဝန်တွေကပြောပါတယ်။အဲ့ဒီရဲရရှိကသူ့ဘာကြောင့်ဓာတ်တွေကိုမြူချရလဲဆိုတာသိချမရှင်းပြနိုင်တဲ့အတွက်ဆရာဝန်တွေကတိုင်ပင်ဆွေးနွေးတာတွေလုပ်နေပါတယ်ရှင
်။ဒီကဘာလုံးကပိုကီမွန်ကိုအယူမှုစွကြသူတွေထဲမှာနော်ဝေးနိုင်ငံက Liberal Party ခေါင်းဆောင်တယောက်နိုင်ငံရဲ့ကာကွယ်ရေးမူဝါဒကြားနာပွဲလုပ်နေတဲ့အချိန်မှာပေါကီမွန်ဂိုဂိမ်းကစားနေတဲ့အတွက်အပြင်းထန်ဝေဖန်ခံခဲ့ရပါတယ်။နိုင်ငံသားရေးရနဲ့ကာကွယ်ရေးကော်မတီလွှတ်တော်ကြားနာပွဲတစ်ခုမှာသူ့ဖုန်းနဲ့ဂိမ်းကစားနေတာကင်မရာမှတ်တမ်းထဲမှာပါလာခဲ့တာပါ။ Liberal Party ဟာနော်ဝေးအာဏာရညွန်ပေါင်းအစိုးရကိုထောက်ခံတဲ့ပါတီတွေထဲကအဓိကပါတီဖြစ်ပါတယ်ခင်ဗျာ။တစ်ဆက်တည်းမှာပဲထိုင်ဝမ်နိုင်ငံကပန်းဂျန်တစ်ခုမှာတော့ရှားပါးတဲ့ပေါကီမွန်အကောင့်လေးတွေမိနိုင်တဲ့အတွက်အဲ့ဒီပန်းချံဟာလူစီကားတဲ့နေရာတစ်ခုဖြစ်လာပါဗါးအရင်တုန်းကညဘက်တွေမှာဆိုရင်တိတ်ဆိတ်အေးချမ်းနေပေမဲ့ခုဆိုရင်ညဘက်မှာလူတွေနဲ့ပြည့်ကျက်နေပါတယ်ရင်ရနာမှုစီကန်းတွေကိုလည်းချိုးဖောက်တဲ့အတွက်ဆယ်ရက်အတွင်းမှာဒန်ကြီးလက်မှတ်ပေါင်း459ခုထုတ်ပေးခဲ့ရတယ်လို့ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်ပေါကီမွန်ကစားသူတွေဟာရင်စီကန်းလမ်းစီကန်းတွေကိုမလိုက်နိုင်ဒဏ်ရိုက်ခံရမယ်လို့သတိပေးချက်တွေကိုအစိုးရကထုတ်ပြန်ထားပါတယ်ခင်ဗျာ
အေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေးအေး
ရုရှားနိုင်ငံကအသက်16နှစ်ရှိပြီဖြစ်တဲ့ဂျာမလီဟူစင်ကာဟာမြောက်အမေရဲ့ဆွန့်ပစ်တာကိုခံရတဲ့မြောက်ကလေးတစ်ကောင်ကိုမွေးစားခဲ့ပါတယ်။အသက်တလတော်မပြည့်သေးတဲ့ရှင့်ကလေးနဲ့တူတဲ့အဲ့ဒီမြောက်ကလေးကိုသူ့ရဲ့အမေကကြောပေါ်မှာမပြီးတော့တည်မထားချင်တာကြောင့်အခုလိုမွေးစားဖို့လုပ်ခဲ့ရတာပါ။ဒီလိုမြောက်ကလေးတွေရဲ့ပထမအဆုံးလာမှဆိုရင်မိခင်ကကြောပေါ်မှာတည်ထားပေးဖို့ကအသက်ရှင်အတွက်အင်မတန်ကိုအရေးကြီးပါတယ်။သရေဆိုင်ရုံထဲမှာဒီမြောက်ကလေးတည်သွားမှာကိုဆိုတဲ့အတွက်အခုလိုချောင်မလေးဟူစင်ကာနဲ့စမ်းသပ်မွေးစားဖို့လုပ်ခဲ့တာပါထူးထူးခြားခြားပဲချောင်မလေးကလည်းမြောက်ကလေးကိုလက်ခံခဲ့ပါတယ်ချောင်မကလေးကခဏတစ်ခါမှမမွေးခဲ့ဘူးပါဘူးနှိုးထောက်တဲ့အချိန်ကလွဲပြီးမြောက်ကလေးဟာချောင်မလေးပေါ်မှာပဲတစ်ချိန်လုံးကပ်နေခဲ့တာပါနောက်တစ်လလောက်နေလို့ပို့ပြီးတော့တန်ဆွမ်းလာတဲ့အချိန်ကျရင်တော့သရေဆိုင်ရုံထဲကအမျိုးရေရှိရာကိုလွှဲပြောင်းပေးသွားမှာပါရှင်
တနင်္ဂနွေနေ့ကဩစတြေးလျမြောက်ပိုင်းနယ်မြေတွေကခေါလိတ်ချောင်းရုံငန်းနယ်ကိုရေငန်မီချောင်း၃កောင်လှုပ်ခဲ့တဲ့လူငယ်၄ဦးကိုရဲတပ်ဖွဲ့ကရှာဖွေနေပါတယ်။မျက်နှာနဲ့ခေါင်းကိုအုပ်ထားတဲ့တန်တရားဖြစ်ဖွယ်လူငယ်၄ဦးဟာရုံငန်းတကားအပေါက်ကနေမီချောင်း၃កောင်ကိုအတင်းထိုးထည့်နေတဲ့လုံခြုံရေးဗီဒီယိုကိုရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ဟမ်တီဒူးမြို့ကခေါလိတ်ချောင်းရုံငန်းမှာဖြစ်ခဲ့တာဖြစ်ပြီးတော့မီချောင်းတွေအတင်းသွင်းပြီးတဲ့နောက်မှာရုံငန်းထဲကိုလည်းဝင်ရောက်ဖျက်ဆီးခဲ့ပါတယ်။မီချောင်းသုံးកောင်ရဲ့ပါဇက်တွေကိုတိတ်တွေနဲ့ပိတ်ထားပြီးတော့မီချောင်းတွေဟာအစာမစားရသေးပဲအားနေနေတယ်လို့ကယ်ဆယ်ရေးအဖွဲ့ဝင်တဦးကပြောပါတယ်အရှိ6ပေခွဲလောက်ရှိတဲ့မီချောင်းတွေကိုဘယ်ကနေဖမ်းလာတယ်ဆိုတာမသိရသေးသလိုတန်တရားဖြစ်ဖွယ်လူငယ်၄ဦးကိုလည်းရှာဖွေနေဆဲဖြစ်ပါတယ်ခင်ဗျာ
အားလုံးကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါတော်ရရှိများခင်ဗျာ VOA American တန်ကမနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်
အိန္ဒိယသမ္မတပရဏဘ်မူခာဂျီရဲ့ဖိတ်ကြားချက်နဲ့အိန္ဒိယနိုင်ငံကိုရောက်နေတဲ့နိုင်ငံတော်သမ္မတဦးထင်ကျော်ဟာဒီကနေ့တနင်္လာနေ့မှာအိန္ဒိယသမ္မတနဲ့ရောအိန္ဒိယဝန်ကြီးချုပ်နဲ့ပါတွေ့ဆုံဖို့ရှိပါတယ်။ဒါကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရအသစ်တက်လာခဲ့ပြီးတဲ့နောက်ပထမဆုံးချိန်ဖြစ်တဲ့နိုင်ငံခေါင်းဆောင်တူအိန္ဒိယနိုင်ငံကိုတွားရောက်တာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံနိုင်ငံချိုင်းဝန်ကြီးဒေါက်တာဆန်ဆုကြည်ရတဲ့မကြာခင်လတွေအတွင်းမှာပဲအိန္ဒိယမှာချင်းပါမဲ့ဘင်စတက်ထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိပါတယ်။တူရကီမှာပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့ကမအောင်မြင်တဲ့ဆင်အာနာသိမ်းမှုဖြစ်ပြီးချိန်ကလေးကအာနာသိမ်းမှုမှာပါဝင်သူလို့တန်မြတ်ရှိသူအများပြားကိုတုတ်တင်ဖို့အတွက်ကြိုးပမ်းနေတဲ့တူရကီသမ္မတဟာအခုတေရန်ဆင်ချက်ကိုပြန်ပြီးအသက်ဝင်လာစေဖို့အတွက်ထပ်မံတောင်းဆိုလိုက်ပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြားနျူကလ িয়ার ဆိုင်ရာသမိုင်းဝင်သဘောတူညီချက်ရဖို့အတွက်လှုပ်ဆောင်ခဲ့သူတွေတဲကအီရန်အဖွဲ့ဝင်တူကိုအီရန်အစိုးရကဖမ်းဆီးလိုက်ပါတယ်။စင်ကာပူမှာဇီကာရောဂါပိုးနိုင်ငံတွင်းပြန့်နှံ့ပြီးအခုဆက်ခံရသူပေါင်း40ကျော်ရှိပေမယ့်အများစုကအခုလုံးဝပြန်ပြီးနလန်ထူနေပြီလို့စင်ကာပူအရာရှိတွေကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ
်။ထေတရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာသွားတာဖြစ်ပါတယ်။အခုနောက်တွဲစီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နံဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။VOE ရဲ့အခုတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49 50နဲ့လိုင်းလမီတာ190တို့ကနေအတန်လွှင့်ပေးကြတာဖြစ်ပါတယ်။ VOO နားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေ။ကျွန်တော်စံမိုးရီပါခင်ဗျာ
This program has come to you from the Voice of America, Washington.